Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2015ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.32kHz 9.33 kHz (40kHz) 9.33 kHz (49kHz) 6.43 kHz လို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတို့ရရှင်အားလုံးကြည်သာရှင်လန်းကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝမ်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပိုယဟမင်းကြီး Francis ဟာ Spain သာသနာပြုကို Washington DC မြို့မှာရှိတဲ့ဘုရားကျောင်းမှာသူတော်စင်ပြုခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ Boring လေရင်အဆင့်300ဝယ်ယူမယ်လို့အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်သမ္မတရောက်ရှိနေတဲ့အချိန်မှာပဲပြောကြားလိုက်ပါတယ်မကြာခင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပိုယဟမင်းကြီးမင်ကွန်းပြောကြားဖို့ရှိသလိုမြန်မာနိုင်ငံကလည်းနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လည်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရက်ကောင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာအပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့
You remind us that in the eyes of God our measure as individuals and our measure as a society is not determined
Washington DC မြို့တော်မှာရောက်ရှိနေတဲ့ပုတ်ဟန်မင်းကြီးကိုအင်ဂျီတော်ကကြိုဆိုတဲ့အခမ်းအနားမှာသမ္မတဥဘာမာပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒီပြင်သမ္မတဦးသိန်းစိန်လက်ထက်ဒီမိုကရေစီရေးနဲ့လူခွင့်ရေးဆောင်ရွက်ချက်တွေအကြောင်းမှတ်တမ်းတင်ဗီဒီယိုတွေအပေါ်တုံ့ပြန်ပြောဆိုချက်အကြောင်းလေးနောက်ပြီးတော့လူမျိုးတုံးအစုလိုက်ပြုံလိုက်တက်ဖြတ်နေတဲ့အပေါ်မှာသတိပေးထုတ်ပြန်ခဲ့တဲ့တမ်းပီတီစီးအင်းထဲမှာမြန်မာနိုင်ငံပါဝင်နေဆိုတဲ့အကြောင်းအပါအဝင်ပြုတ်တမရရဲ့အမေရိကန်ခီးစဉ်စာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ပိုယဟမင်းကြီး Francis ဟာလက်ရှိအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တီရှိယာနေရာမှာကက်သလစ်ဘာသာတရားပြန့်ပွားအောင်18ရာစုနှစ်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့စပိန်သာသနာပြု Junipero Serra ကို Washington DC မြို့မှာရှိတဲ့ဘုရားကျောင်းမှာသူတော်စင်ပြုခဲ့ပါတယ်။ Basilica of the Immaculate Conception လို့ခေါ်တဲ့အဲ့ဒီဘုရားကျောင်းမှာပြုလုပ်မဲ့သူတော်စင်ဝတ်ပြုဆုတောင်းပွဲကိုတော့ဘုရားကျောင်းအပြင်မှာကျင်းပမှာဖြစ်ပြီးပိုယဟမင်းကြီးကစပိန်ဘာသာစကားနဲ့တရားဟောမှာဖြစ်ပါတယ်။ဒါဟာအမေရိကန်မျိုးပေါ်မှာပထမဆုံးအကြိမ်သူတော်စင်ပြုပေးတာလည်းဖြစ်ပါတယ်။ဒီဝတ်ပြုဆုတောင်းပွဲကိုအပြည့်အသတ်ပေါင်း25,000လောက်တက်ရောက်ကြမှာဖြစ်ပြီးထောင်နဲ့ချီတဲ့ကနတရောက်ခွင့်လက်မှတ်တွေကိုကယ်လီဖိုးနီးယားပြည်နယ်က Hispanic State အတွက်တည်ထံဖဲထားပေးပါတယ်။ Roman Catholic ဘာသာပြန်ပွားရေးအတွက်သာသနာပြုခဲ့တဲ့ Serra ကိုသူတော်စင်ပြုမဲ့အကြောင်းပိုယဟမင်းကြီးကဇန်နဝါရီလမှာကြေညာခဲ့တာပါ။ Serra ဟာ Conquistador Spain နဲ့ချက်တွေနဲ့အတူလိုက်ပါပြီးကယ်လီဖိုးနီးယားပြည်နယ်အတွင်းခရီးယံဘာသာပြန်ပွားအောင်လှုပ်ဆောင်ခဲ့သူဖြစ်သလိုပြည်နယ်အတွင်းသာသနာပြုဌာနပေါင်း20ခုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ပိုယဟမင်းကြီးဟာဗုဒ္ဓဟူးနေ့မနက်ပိုင်းမှာအမေရိကန်သမ္မတအင်ဂျီတော်ကိုတွားရောက်ပြီးသမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အင်ဂျီတော်ဝင်ထဲမှာပဲမင်းကွန်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ Washington DC မြို့မှာရှိတဲ့ National Cathedral ဘုရားကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ဒီကနေ့ကြာသပတေးနေ့မနေ့မှာတော့ American လွတ်တော်နေရာပေါင်းရှစ်မှာပိုယဟမင်းကြီးမင်းကွန်းပြောကြားမှာဖြစ်ပါတယ်
။တရုတ်ကုမ္ပဏီတွေဟာဘောရင်ဂျက်လင်အစင်း300ဝယ်ယူဖို့သဘောတူညီခဲ့တယ်လို့ဘောရင်ကုမ္ပဏီကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထဲမှာ737လေယာဉ်အစင်း250နဲ့ကိုရဲကျဲဂျက်လေယာဉ်အစင်း90တို့ပါဝင်ပြီးလေယာဉ်တွေဟာဒေါ်လာ38ဘီလီယံခန့်တန်ဖိုးရှိတယ်လို့သိရပါတယ်။တရုတ်သမ္မတရှီကျင်ပင်ဟာဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မြောက်ဘက်မှာရှိတဲ့ Everett လေယာဉ်စက်ရုံရဲ့ Boeing ဝန်ထမ်း600ကျော်ကိုမိန့်ခွန်းပြောကြားနေစဉ်အတွင်းမှာအခုလိုစာရင်းတင်လေယာဉ်တွေမှာယုံမဲ့စီစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ရှင်ဟွာရဲ့သတင်းပေးပို့ချက်အရဒီသဘောတူညီချက်မှာအမေရိကန်လေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးကိုတရုတ်နိုင်ငံမှာစက်ရုံတည်ဆောက်ဖို့တိုက်တွန်းထားတာလည်းပါပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကရှိဟာအမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့အမှုဆောင်အရာကြီးရှိချုပ်30ပါဝင်တဲ့လုပ်ငန်းရှင်အုပ်စုတွေနဲ့တွေ့ဆုံနေခဲ့ပါတယ်။ဒီထဲမှာ Boeing, Microsoft, Starbucks, Amazon, Apple, IBM နဲ့ General Motor ကုမ္ပဏီတွေကအမှုဆောင်အရာရှိချုပ်တွေပါဝင်ပြီးတရုတ်နိုင်ငံဟာစီးပွားရေးထပ်ပြီးတိုးတက်လာတာနဲ့ပတ်သက်လို့ပုံမလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိဖို့ကြိုးစားနေတယ်လို့ရှီကပြောကြားခဲ့ပါတယ်။
ဥရောပတိုက်အတွင်းအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခသည်တွေပြည်ပခါကိုဘလို့ကင်တွေ့ဖြစ်ရှင်မလဲဆိုတာနီးလန့်ရှာဖို့အတွက် EU ဥရောပသမဂ္ဂရဲ့ခေါင်းဆောင်တွေဟာ Brussels မြို့မှာဗုဒ္ဓဟူးနေ့ကအရေးပေါ် CEO ဝင်ကျင်းပခဲ့ပါတယ်။စီးရီးယားပြည်ပခါကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့တူရကီနဲ့တခြားနိုင်ငံတွေကိုအကူအညီပေးရေးအပါအဝင်ဒေတာရွင့်နယ်စပ်တွေတင်းကျပ်စွာထိန်းချုပ်ရေးကိစ္စရပ်တွေကို EU ခေါင်းဆောင်တွေဆွေးနွေးကြတာဖြစ်ပါတယ်။အဖွဲ့ဝင်28နိုင်ငံအကြားဒုက္ခသည်1,200,000ကိုခွဲထားတဲ့လက်ခံသွားကြဖို့ EU ပြည်ထောင်စုဝန်ကြီးတွေကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ခဲ့ ဲ့တဲ့ဂျာကပဲဥရောပတိုက်ထဲအလုံးရင်းနဲ့ဝင်လာနေတဲ့ဒုက္ခတွေကိုဘလို့ကင်တွယ်ဖြည့်ရှင်းကြမလဲဆိုတဲ့အပေါ် EU ခေါင်းဆောင်တွေအကြားသဘောထားကွဲပြားနေစေဖြစ်ပါတယ်။ခွဲရန်စနစ်နဲ့လက်ခံရေးမဲခွဲဆုံးဖြတ်တဲ့နေရာမှာကန့်ကွက်မဲ့ပေးခဲ့တဲ့ Slovakia နိုင်ငံကတော့ဒုက္ခတွေတရားမှလက်ခံမှာမဟုတ်ဘူးလို့ပြောဆိုလိုက်ပြီးအဲ့ဒီအစီအစဉ်ကိုစင်ခေါ်တဲ့အနေနဲ့တရားဆွဲဆိုသွားမယ်လို့ပြောပါတယ်။ Hungary ဝန်ကြီးချုပ် Peter Orban ကလည်းခွဲရန်စနစ်ဟာစိတ်ပိုင်းဆိုင်ရာနယ်ချက်ဝါဒဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးခွဲရန်စနစ်ကိုထောက်ခံတဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကိုတက်ခတ်ခဲ့ပါတယ်
။မမှန်ကန်တဲ့သတင်းတွေဖြန့်ချီမှုဆွဲချက်နဲ့ထောင်ဒဏ်ကြခံနေရတဲ့အယ်ဂျာဇီးယားသတင်းနောက်နှစ်ဦးအပါအဝင်အကျဉ်းသားတရာကိုအီဂျစ်သမ္မတအဗ်ဒူဖာတက်အယ်စီစီဟာဗုဒ္ဓဘုနေ့ကပြစ်ဒဏ်နေကနေလွန်ကျင်းချမ်းသာခွင့်ပေးလိုက်ပါတယ်။ကနေဒါနိုင်ငံကအယ်ဂျာဇီးယားသတင်းတောင်မိုဟာမက်ဖာဟီကထောင်ကနေလွတ်မြောက်လာလို့သူ့အနေနဲ့ပျော်ရွှင်ပြီးအီဂျစ်နိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ပြောခဲ့ပါဗျ။ဖာမီနဲ့မိုဟာမက်တို့နှစ်ဦးဟာမတရားအသိပညာခံထားရတဲ့မွတ်စလင်ညီနောင်များအဖွဲ့ပါတီကိုထောက်ခံပြီးသတင်းအမှားတွေရေးသားဖန်တီးခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဩဂတ်လကထောင်ဒဏ်3နှစ်ထိချမှတ်ခံခဲ့ရတာပါ။မွတ်စလင်ဘရာသာဟုလို့ခေါ်တဲ့ပါတီဟာ2013ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးဖျောက်ချခံရတဲ့သမ္မတဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်ပါတယ်။အခြားပြစ်ဒဏ်ချမှတ်ခံရတဲ့ဂျာနယ်လစ်တအုပ်ဖြစ်တဲ့ဩစတြေးလျနိုင်ငံသားပီတာဂရက်စတီကတော့ဒီနှစ်စောစောပိုင်းကပဲအီဂျစ်ကနေပြန်ပို့ခံခဲ့ရပြီမဲ့သူလည်းပြစ်ဒဏ်လွန်ကျင်းချမ်းသာခွင့်ရတဲ့ထဲမှာပါအောင်ပါတော့မသိရသေးပါဘူး။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။ကုလသမဂ္ဂမှကျင်းပမဲ့နှစ်ပတ်လည်အထွေထွေညီလာခံအတွက်ကမ္ဘာခေါင်းဆောင်တွေတဖြည်းဖြည်းနဲ့ရောက်လာနေကြပါပြီ။ကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့နှစ်90မြောက်အခါသံမယနဲ့လည်းတိုက်ဆိုင်နေတဲ့ဒီအထွေထွေညီလာခံကိုနိုင်ငံပေါင်း150ကျော်ကသမ္မတတွေ၊ဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။လက်ရှိအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပေါ်ယံဟန်မင်းကြီး Francis ဟာငတ်မို့ခေါင်းပေါင်းမှုတက်ဖြည့်ရေးထိတိညီလာခံမတိုင်ခင်ကုလသမဂ္ဂအထွေထွေနယူးယောက်မြို့ကိုစက်တင်ဘာလ25ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ပိုယဟမင်းကြီးဟာကုလသမဂ္ဂဝန်ထမ်းတွေကိုတီးကြအမှာစကားပြောကြမှာဖြစ်ပြီးအရင်ကတုံ့ပြန်တိုင်တိုင်တွေ့ဆုံမှုခဲ့တဲ့အတွင်းမှုချုပ်ဘန်ကီမွန်းနဲ့လည်းတီးတန့်တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့ပိုယဟမင်းကြီးဟာအထွေထွေညီလာခံမှာမိန့်ခွန်းပြောကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့နိုင်ငံသားရေးဝန်ကြီးဦးလာမောင်နဲ့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအထွေထွေညီလာခံကိုတက်ရောက်ကြမှာဖြစ်ပါတယ်။ဦးနာမောင်လည်းဟာနယူးယောက်မြို့မှာ Council of Foreign Affairs ဌာနကဦးဆောင်ပြုလုပ်မဲ့ Reform and Democratization in Myanmar မြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုနဲ့ Democracy အသွင်ကူးပြောင်းရေးဆိုတဲ့ကောင်းစဉ်နဲ့ဒီကနေ့စက်တင်ဘာလ24ရက်နေ့မှာပြုလုပ်မဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာလည်းသူ့ဖွဲ့စည်းထားတဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့အစည်းအဝေးကိုလာမယ့်စက်တင်ဘာလ29ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်
။မလေးရှားဆိုရပိုင်းဂျင်းနီမြုံနယ်မှုရမောင်ငွေနဲ့သက်ဆိုင်တဲ့ငွေကြေးခေါ်ဝါချမှုတွေပြုလုပ်နေတယ်ဆိုတဲ့ဆက်ဆဲပြောဆိုမှုတွေနဲ့ပတ်သက်ပြီးFBI ဆိုခေါ် American ဘဟုအစိုးရထောက်လှမ်းရေးဌာနကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီလို့ဒီမှုနဲ့နှီးဆက်တဲ့အတိုင်းအဝိုင်းကိုကိုကာပြီး Wall Street Journal မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာအရေးပါတဲ့2013ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာအစိုးရပိုင် One Malaysia Development Bharat ယင်းနှိမ့်ညွတ်မှုရမုံငွေတဲကနေဝန်ကြီးချုပ် Najib Razak ကသူ့ရဲ့ကိုယ်ပိုင်ဘဏ်အကောင့်တွေကို American Dollar တန်း900အထိလွှဲပြောင်းပေးခဲ့တဲ့အကြောင်းမလေးရှားအစိုးရရဲ့စုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ် Najib ရဲ့ဘဏ်အကောင့်တွေကိုငွေလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ကိစ္စကိုစတင်ဖော်ထုတ်ပြောဆိုခဲ့တဲ့လက်ရှိအာဏာရပါတီဝင်ဟောင်းကိုဒီမိုကရေစီလုပ်ငန်းစဉ်ပြက်ပြားအောင်လှုပ်ဆောင်မှုနဲ့ဖမ်းဆီးလောက်ပြီးတဲ့နောက်အခုလို FBI ရဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်ရဲ့ဘဏ်ထဲမှာငွေလွှဲပြောင်းရမှာစင်ကာပူဘဏ်တစ်ခုနဲ့ American Welfare Go ဘဏ်ကနေတဆင့်ပြုလုပ်ခဲ့တာလည်းတွေ့ရတယ်လို့သိရပါတယ်။ကွန်ကြီးချုပ်ထံငွေလွှဲပြောင်းပေးမှုကိုစုံစမ်းပေးဖို့အမေရိကန်အာဏာပိုင်တွေကိုတိုက်တွန်းပြောဆိုဖို့နယူးယောက်မြို့ကိုမထွက်ခွာခင်မလေးရှားမှာခရိုအော်ဒင်အဗ်ဒူဟူစိန်အဖမ်းခံလိုက်ရတာဖြစ်တယ်လို့သူ့ရဲ့ရှင်နေမတ်တီယာချမ်းစ်ကပြောကြားခဲ့ပါတယ
်။မလေးရှားနိုင်ငံတော်ဝင်ရဲတပ်ဖွဲ့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာဖြစ်ပေါ်ခဲ့တဲ့ဘုံးပေါက်ကွဲမှုမှာပါဝင်ပတ်သက်ခဲ့တယ်လို့တန်တရားရှိခံရသူ၈ဦးကိုပို့ထုနေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အတိအပြုပြောကြားလိုက်ပါတယ်။အဲ့ဒီထက်က၄ဦးကိုပြီးခဲ့တဲ့အပတ်ကဖမ်းဆီးလိုက်တာဖြစ်ပြီးကျန်တဲ့၄ဦးကိုတော့ပြီးခဲ့တဲ့ရက်တရက်ဘက်ကိုမှန်းမှဖမ်းဆီးလိုက်တာဖြစ်ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်နေတဲ့အတွက်ဖမ်းဆီးခံထားသူ၈ဦးနဲ့၄ဦးဟာနိုင်ငံသားတွေဖြစ်ပြီးအ ਨੇ ဆုံး၁ဦးဟာဝီဂါလူမျိုးဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်
။အသက်ကောက်ခံခဲ့တဲ့နိုင်ငံရေးစစ်တမ်းတစ်ခုအရအမေရိကန်ဒီမိုကရက်တီရဲ့၄ဘုံ၃ဘုံလောက်ဟာရွေးကောက်ပွဲဝင်မှုမကျင်ညာသေးတဲ့လက်ရှိဒုတိယသမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုပြီး2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်သမ္မတကိုယ်စားလှယ်လောင်းပြဝင်အရွေးခံစေချင်ကြတယ်လို့ဆိုပါတယ်။ Bloomberg သတင်းဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့စစ်တမ်းအရစစ်တမ်းဖြည့်ဆို့ခဲ့တဲ့ဒီမိုကရက်တီရဲ့33ရာခိုင်နှုန်းကရခိုင်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ကိုထောက်ခံကြပြီးဂျိုးဘိုင်ဒန်ကိုထောက်ခံမှု25ရာခိုင်နှုန်းနဲ့တသီးပုဂ္ဂလအမတ်တဦးဖြစ်တဲ့အမတ်ဘာနီဆန်တာကိုထောက်ခံမှု24ရာခိုင်နှုန်းရှိခဲ့ပါတယ်
Direct from Washington, the voice of America, VOA. Now, so yeah, I'm going to go to the next one. 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 I'm going to go to the next one.ပုတ်ဟမ်မင်းကြီးကိုကြိုးစိုးနှုတ်ဆက်ခဲ့ကြတဲ့ဝါရှင်တန် DC မြို့တော်ကနေ VOE သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုမန္နနာချန်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။အင်မြူရာတောင်ဘက်မြက်ခင်းပြင်မှာဂုံတရရှိပုံကိုယ်တွေနဲ့ဧည့်သည်တော်တွေစုဝေးခဲ့ကြခြင်းပုတ်ဟမ်မင်းကြီး Francis ကလည်းဝါရှင်တန်ကဗာတီကန်တန်ရုံးအပြင်ကိုထွက်လာပြီးကြိုးစိုးဖို့စောင့်ဆိုင်းနေသူတွေကိုနှုတ်ဆက်ခဲ့ပါတယ်။ American သမ္မတ Barack Obama ရောဇနီးမောင်နှံကလည်းပုံရမ်းမင်းကြီးကိုအင်ဂျီရောမှာတရားဝင်လက်ခံကြိုဆိုခဲ့ကြတာပါဒီနောက်သမ္မတအိုဘားမားကပုံရမ်းမင်းကြီးရဲ့ပြိုင်ဘက်ကင်းလာတဲ့အရေးချင်းတွေနဲ့ပတ်သက်ပြီးတော့အခုလိုမှတ်ချက်ပေးပြောဆိုသွားပါတယ်
You remind us that in the eyes of God our measure as individuals
ဖျားသခင်ရှေ့မှာတူးချင်းစီအနေနဲ့ပဲဖြစ်ဖြစ်လူအတိုင်းဝိုင်းတစ်ခုအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အဆင့်တန်းကိုချမ်းသာကြွယ်ဝမှုတွေအာဏာတွေအဆင့်တန်းတွေထင်ပေါ်မှုတွေနဲ့မပိုင်းပြတ်ပဲတမန်ကျမ်းစာနဲ့အညီစင်ရဲသားတွေဝိုင်းပယ်ခံရသူတွေကိုအကူအညီပေးဖို့လိုတယ်ဆိုတာကိုပုတ်ရဟမင်းကြီးကကျွန်တော်ကိုသတိပေးနေပါတယ်
။ပုတ်ရဟမင်းကြီးကလည်းသမရလိုပဲအခုလိုမိန့်ကြားခဲ့ပါတယ်
။ American Catholics are committed to building a society which is truly tolerant and inclusive.
တော့အမှန်တကယ်သိခံပြီးပြည့်ပြည့်စုံတဲ့လူပေါင်းတစ်ခုကိုတည်ဆောက်ဖို့လူချင်းစီနဲ့အတိုင်းဝိုင်းတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့မတရားမှုမှန်သမျှနဲ့ခွဲခြားဆက်ဆံမှုတွေကိုလည်းလက်မခံဖို့အမေရိကန်ကက်သလစ်ဘာသာဝင်တွေတစိုက်မမတ်ကြိုးပမ်းခဲ့ကြပါတယ်
။ရာသီဥတုဖောက်ပြန်မှုနဲ့ပတ်သက်လို့အလေးထားပြောကြားတဲ့အနေနဲ့လေထုညဉ့်ညမ်းမှုလျှော့ချဖို့သမ္မတအိုဘားမားရဲ့ကြိုးပမ်းချက်တွေကိုအားရတဲ့အကြောင်းလဲပုံရမ်းမင်းကြီး Francis ကမိန့်ကြားသွားခဲ့ပါတယ်
။ It seems clear to me also that climate change is a problem
ရာသီဥတုဖောက်ပြန်မှုဟာနောင်လာမယ့်မျိုးဆက်တွေအတွက်ချန်ထားရလို့မရတဲ့ပြဿနာတစ်ခုဆိုတာကတော့ရှင်းနေပါတယ်
။ဒီနောက်မှာတော့သမ္မတအိုဘားမားနဲ့ပုံရမ်းမင်းကြီး Francis တို့ဟာသမ္မတရုံးခန်းမှာတည်တံ့တွေ့ဆုံပြီးတံပိုးထားတဲ့ကိစ္စရပ်တွေကိုလည်းနှစ်ဦးစလုံးကဆွေးနွေးခဲ့ကြတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုသွားခဲ့ပါတယ်။အင်မြူရောမှာသမ္မတအိုဘားမားနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပုံရမ်းမင်းကြီး Francis ဟာမနေ့အစောပိုင်းကတည်းကသူ့ကိုကြိုဆိုနှုတ်ဆက်ဖို့သမောမြက်ခင်းပြင်ကြီးမှာစောင့်ဆိုင်းနေကြတဲ့လူတထောင်ခွဲကျော်ကိုအင်မြူရောကနေထွက်လာပြီးတော့နှုတ်ဆက်ခဲ့ပါတယ်။ပုံရမ်းမင်းကြီးကိုကြိုဆိုနှုတ်ဆက်ဖို့စောင့်ဆိုင်းနေကြသူတွေထဲမှာတဦးပါဝင်တဲ့ကိုတန်းထိုက်စုကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြခဲ့ပါတယ်
။ဒီနေ့သူ့ကိုနှုတ်ဆက်တာနဲ့ကြိုဖို့ဟာအတွက်လူတွေကိုဟိုတမတ် area တွေသူလှုပ်ထားပေးတယ်အဲ့ဒီနေရာတွေအတွက်ကားလည်းဝင်လို့မရဘူးသူဒါလူသွားဖို့အတွက်လမ်းပဲလှုပ်ထားပေးတယ်ပြီးရွှင်တကယ် parade ဖြစ်တဲ့နေရာဂျိုမဲ့နေရာအတွက်သူတို့တွေကဒုံကြီးခုနှစ်ခုစုစုပေါင်းချထားတယ်အဲ့ဒီ gate ကနေမှတစ်ဆင့်လူတွေရဲ့အဲ့ထဲကိုဝင်ရတယ်ဂျိုမဲ့နေရာကိုပေါ့နော်ဂျိုမဲ့နေရာကိုဝင်ပြီးတော့မှအထဲမှဟိုသူတို့နေရာယူရတာပေါ့ gate ကိုမနေ့၄နာရီတုန်းကစပွင့်ထားတာပေါ့လူတွေကမနေ့၄နာရီတည်းကစပြီးတော့မိုက်ထဲဝင်ကြရတာပေါ့ဘော်ဗီဟမ်မင်းရဲ့ parade ရတော့သူကဒီ white house ကနေထွက်တယ်ပြီးလို့ရှင်ဒီလမ်းကြောင်းအတိုင်းသူဒီ mall တက်ကနေသူပတ်တယ်ပေါ့နော်ပတ်ပြီးတော့မှသူတို့အဲ့ဒီပထဲကိုပြန်ဝင်လာဆိုတော့ကျွန်တော်တွေကတော့ဒီသူ့ကိုနှုတ်ဆက်ဖို့ဟာအတွက်ရတဲ့နေရာကဟိုပတ်လမ်းရဲ့လမ်းအစုံနားမှာပေါ့နော်ပြန်ဝင်တဲ့အပေါက်နားမှာရောက်နေတာဆိုတော့ပြန်ဝင်တဲ့နေရာကနေသူ့ကိုတွေ့လိုက်ရတာပေါ့အာဘလောနီနီကတွေ့ရလဲဆိုလမ်းတလမ်းလုံးကိုသူကလုံခြုံရေးပြည့်ယူထားလိုက်ပြီးတော့မှလူတွေကလမ်းတလမ်းလုံးအပြည့်အစုံရဲ့ဘယ်ဘက်နဲ့ညာဘက်အချမ်းနေပဲဒါသူ့ကိုနှုတ်ဆက်ခွင့်ရတယ်ပေါ့အာလုံခြုံရေးရကြည့်မယ်ဆိုလို့ရှင်တော့ဒီကတဲ့တစ်ခေါက်လာတော့အပုတ်တုံးကတော့သူ့ကိုနီနီကကဒါနှုတ်ဆက်ခွင့်ရတယ်ဒါပြီးခဲ့တဲ့အရင်ပုတ်ပေါ့နော်ဒီပုတ် Francis မှာတော့ဒီသူ့ကိုနှုတ်ဆက်ရတာဒါဟိုသူတို့သတ်မှတ်ထားတဲ့ area အကွာအဝေးအာတော်လေးရှိပါတယ်အဲ့ဒီနေရာနေပဲကျွန်တော်တို့နှုတ်ဆက်ခွင့်ရတယ်ပေါ့သူ suit down ပြရတယ်ဗာဒီကတော့သူအဲ့ထဲဝင်လာလို့ဟိုအလန်လေးနဲ့ဝင်လာလို့ကလေးလေးတယောက်ကိုပဲသူ suit down ပြရအောင်ဒါတွေးလိုက်တယ်ပေါ့
အဲ့ဒီနောက်ပုံရမ်းမင်းကြီးဟာစိတ်မသူဖျားရှိခိုးကြောင်းမှာသာသနာပိုင်တွေနဲ့တွေ့ဆုံပြီးသူ့ရဲ့အမေရိကန်မှာပထမအဦးဆုံးတရားပွဲကိုကျင်းပခဲ့တယ်လို့18ရာစုနှစ်ကကယ်လီဖိုးနီးယားပြည်နယ်မှာသာသနာပြုခဲ့တဲ့စပိန်သာသနာပြုတဦးကိုသူတော်စင်ဖြစ်တင်မြှောက်ပေးခဲ့ပါတယ်ဒီကနေ့ကြာသပတေးနေ့မှာတော့ ပူးတွဲလွတ်တော်နေ့ရက်မှာမိန့်ခွန်းပြောကြားမှာဖြစ်ပြီးတောက်ကြနေကြရင်တော့နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာလည်းမိန့်ခွန်းပြောကြားမှာဖြစ်ပါတယ်သူရဲ့6ရက်ကြာအမေရိကန်ခီးစဉ်ကိုအဆုံးမသတ်ခင်စနေတနင်္ဂနွေမှာတော့လူပေါင်း2တန်းလောက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့ဖီလာဒယ်ဖီးယားပြည်နယ်ကကဘာတဝမ်းမိသားစုများတွေ့ဆုံပွဲမှာတရားဟောပြောမှာဖြစ်ပြီးတနင်္ဂနွေနေ့ညပိုင်းမှာတော့ပုံရံမင်းကြီးဖရန်စစ်စ်ဟာအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မနာရာချမ်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။ပုံရံမင်းကြီးရဲ့အမေရိကန်ခီးစဉ်အကြောင်းအပြီးမှာတော့မြန်မာပြည်အကြောင်းကိုဆက်ရအောင်ပါ။နိုဝင်ဘာလရွေးကောက်ပွဲနီးကပ်လာလို့ဝင်ရောက်ရှင်းပြမဲ့နိုင်ငံရေးပါတီတွေစတင်ပြီးတော့အပြိုင်ဆိုင်မဲဆွယ်လှုပ်ရှားနေချိန်မှာတမရဦးသိန်းစင်ကသူ့အစိုးရလက်ထက်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေတိုးတက်ခဲ့တဲ့အကြောင်းတမရရုံးရဲ့လူမှုကွန်ရက်စာမျက်နှာကနေဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်။ကုံဆုံကနေဖြစ်တဲ့တမရတက်တန်းအတွင်းအခုလိုလှုပ်ဆောင်မှုအပေါ်တုံ့ပြန်ချက်တွေအမျိုးမျိုးထွက်ပေါ်လာတာကိုမှတ်အင်ဂျင်တွေကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
။မနေ့ကတမရရုံးရဲ့ Facebook ကနေထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့တမရဦးသိန်းစိန်အနေနဲ့အရင်အစိုးရတွေကပိတ်ထားတဲ့နိုင်ငံတကားကိုဖွင့်လှစ်ခဲ့ပြီးလွတ်လပ်ခွင့်နေပေးခဲ့တယ်လို့ပြောထားပါဗျ။2010ရွေးကောက်ပွဲအပြီးတမရဖြစ်လာတဲ့ဦးသိန်းစိန်အနေနဲ့စာပေလွတ်လပ်ခွင့်အင်တာနက်လွတ်လပ်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်စတာတွေကိုခွင့်ပြုခဲ့တယ်လို့ဆိုပါဗျ။အများစုကတော့တမရဦးသိန်းစိန်အနေနဲ့အာဏာရဂါဇအချိန်မှာပြည်ပြင်ပြောင်းလဲရေးတွေအရှိန်အဟုန်နဲ့လုပ်ခဲ့တယ်ဆိုတာကိုအတိအမှတ်ပြုကြပေမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးအခြေအနေတွေဟာနောက်ပြန်ဆုတ်သွားခဲ့တယ်လို့သုံးသပ်နေကြတာပါ။နယူးယောက်အခြေစိုက် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
The video says that he should get credit for allowing trade unions and the right to protest.
ဗီဒီယိုထဲမှာတော့အလုပ်သမားတမက်ကဖွဲ့စည်းထူထောင်ခွင့်ရပြီးလွတ်လပ်စွာတောင်းဆိုဆန္ဒပြခွင့်နေတမရဦးသိန်းစင်ကခွင့်ပြုခဲ့တယ်လို့ပြောထားပါတယ်။ကျွန်တော်တို့မြင်ရတာကတော့ဆန္ဒပြမှုတွေများလာလေဖမ်းဆီးထောင်ချခံရလေဖြစ်ပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးစွဲချက်တွေတင်ပြီးတော့ထောင်ဒဏ်တွေချမှတ်ခဲ့တာပါ။အဲ့ဒီဖြစ်ရတဲ့နေပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့မလုကြဖို့အများပြည်သူသိအောင်တမရဦးသိန်းစင်အနေနဲ့တရားဝင်တားမြစ်ထုတ်ဖော်ပြောဆိုတာမျိုးလည်းမရှိပါဘူး။ဒါ့အပြင်ဒီလိုဖမ်းဆီးထောင်ချတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလည်းနိုင်ငံခြားရေးဝန်ကြီးနဲ့တမရရုံးကတာဝန်ရှိသူတွေကလည်းကာကွယ်ပြောဆိုခဲ့ကြပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကအခြေအနေတွေကောင်းနေပေမဲ့တစ်နှစ်ကျော်လောက်ကစပြီးတော့အခြေအနေတွေပြန်ဆိုးလာခဲ့ပါတယ်။အဆိုးပဲသွားနေတဲ့အခြေအနေတွေကိုရပ်တန့်ဖို့အတွက်နိုင်ငံခေါင်းဆောင်ဖြစ်တဲ့တမရဦးသိန်းစိန်မှာတာဝန်ရှိပါတယ်
။မန္တလေးမြို့ကန်သတင်းတောက်ကိုစန်းယူကျော်ရဲ့အမြင်မှလည
်းသူကမီဒီယာလိုပဲဖိနေပြီးလေဆိုတော့စင်နာတစ်ခုလေးတစ်ဖက်တည်းတာကိုလည်းဖိနေပြီးတယ်လို့ထင်နေပုံရတယ်ဗျ။တကယ်လဲစင်နာမရှိတာကျွန်တော်ကျူးလို့ပါတယ်။ဒါပေမဲ့လူလက်ဖက်ဆိုတာဒီဒီထက်အစားကောင်းများကပူရည်ရဟိုဥပဒေတမားရေခရင်းချုံမှာရေရှိအောင်ပြီးတော့တရင်ချက်လက်တွေကိုအစိုးရတွေကအီဒီယာတွေကိုတော့တလူပြီးနေရမယ်လေဒါပေမဲ့တော့လေအခုလက်ရှိသမရဥပဒေနဲ့ထင်မှာတော့ခုနကကျက်လာပြောတဲ့ဒီချက်နှစ်ချက်ကကျွန်တော်ပြောတော့အဲ့ဒီချက်နှစ်ချက်ကရှိနေပြီတဲ့အတွက်ဒီရလုံးနှစ်ခုဖြူလျှော့ပေးတယ်ဆိုတဲ့အသုံးတော့ဟာတော့ကျွန်တော်ကြီးတကယ်ပြောရလို့ပဲကျွန်တော်ထင်တယ်ဗ
ျမြန်မာအမျိုးသားကွန်ဂရက်ဥက္ကဋ္ဌဦးကောင်းမြတ်ထွတ်ကတော့
တိုင်းပြည်ရဲ့အပြောင်းလဲအတွက်သူကဟလာတက်ဆွမ်းသမျှလုပ်ရမယ်လို့ခံယူထားပုံတော့ပေါ်ပါတယ်အဲ့တော့သူဆွမ်းတဲ့လောက်သူနားလည်နိုင်တဲ့လောက်သူလုပ်ပေးတာပေါ့ဗျာကျွန်တော်တို့တစ်ဖက်ကကြတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်တို့တွေကထောင်ချခံပြီးတိုက်ယူခဲ့တဲ့လူတွေဘက်ကနားလည်မှုကကြတော့ပုံစံတစ်မျိုးဖြစ်နိုင်ပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကအဲ့ဒီနားလည်မှုတွေကိုညှိနှိုင်းပြီးအလုပ်လုပ်သွားနိုင်ရင်တော့အကောင်းဆုံးအဖြေထွက်လာမှာပ
ါရန်ကုန်မြို့ကငင်းချမ်းကြီးလှုပ်ရှားနေသူကိုလူမော်ကတော့ဒီမိုကရေစီရေလှုပ်ရှားနေကြသူတွေကြောင့်တမရဦးသိန်းစိန်အနေနဲ့ပြုပြင်ပြောင်းလဲရေးတွေကိုလုပ်ခဲ့ရတယ်လို့မြင်ပါတယ
်။သူကတော့စစ်တပ်ကပုဂ္ဂိုလ်ပေါ့နော်။စစ်တပ်ကပုဂ္ဂိုလ်ဆိုတော့ဒီလိုအတွေ့အကြုံမျိုးတွေကိုပေးတဲ့နေရာမှာတော့သူပွင့်လင်းလာတယ်တော့သူ့ဘက်ကခံစားရတယ်ခံစားချက်ပေါ့နော်။ဒါကျွန်တော်တို့ဘက်ကပြန်ကြည့်မယ်ဆိုရင်တော့ဒီလိုအခြေအနေဖြစ်ဖို့အတွက်ဒီမိုကရေစီအင်အားစုတွေနေ့ချီအများကြီးခံစားခဲ့ကြရတာလေ။ကျွန်တော်တို့ဘက်ကပြန်ကြည့်မယ်ဆိုရင်လည်းဒီမိုကရေစီနိုင်ငံနိုင်ငံကိုထူထောင်တော့မယ်ဆိုရင်တော့ဒီလောက်အခွင့်အရေးတွေတော့အများကြီးပေးရမှာပေါ့။အဲ့တော့ဒီလိုပေါ့ပြည်ပြင်ပြောင်းလဲရေးတစ်ခုလုပ်ကြတဲ့နေရာမှာငါတယောက်တည်းကောင်းလို့ဆိုတာမျိုးမဟုတ်ဘူးပေါ့နော
်အလားတူ88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုဘတ်တအောင်ကတီသူတွေအနေနဲ့လက်ရှိဖိနှိပ်မှုအကန့်အသတ်တွေရင်ဆိုင်နေရဆဲပဲလို့လည်းပြောပါတယ
်ဟိုပြည်သူတွေကိုကျွန်တော်တို့ထိန်းချုပ်ပြီးတော့ခြားတော့အတိုက်ခံတွေကိုပဲဒီလိုပဲပေါ့နော်တိုင်းကြီးရဲ့ပြည်ပြင်ပြောင်းလဲကိုလိုချင်တဲ့ဒီနိုင်ငံသမားတွေပညာရှင်တွေသတင်းစာနယ်ဇင်းသမားတွေပေါ့ဗျာအလုံးအကုန်လုံးသူကအကန့်အသတ်တွေနဲ့ပဲသူတို့တွေရဲ့ဒီလက်အောက်ကပဲသူကအကန့်အသတ်နဲ့ပေးပြီးတော့လွတ်လပ်ခွင့်ပေးသလိုပေးတဲ့အောင်လုပ်ထားတဲ့ဒီစနစ်ပါပဲဗျာ
ဒီတော့တွင်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဟောပြောပွဲတွေမှာတော့ NLD အနေနဲ့ရွေးကောက်ပွဲအနိုင်ရရင်အာဂရိကင်းစင်နဲ့အစိုးရဖွဲ့စည်းမှဖြစ်ပြီးမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုအမြန်ဆုံးဖြစ်လာအောင်နဲ့တိုင်းရင်းသားအခွင့်အရေးတွေကိုအာမခံနဲ့တည်ထောင်စုစနစ်ပေါ်ပေါက်အောင်ဆောင်ရွက်မယ်လို့ကတိပေးပြောဆိုထားပါတယ်ရှင်
မင်းအင်ဂျင်နိုင်ပြောပြတော့တာဖြစ်ပါရခင်ဗျာနောက်ဆက်လက်ပြီးတော့တင်ပြကြင်တာကတော့ Washington DC မြို့မှာအခြေစိုက်တဲ့ဒီမျိုးတုံးတပ်ဖြတ်မှုမှတ်တမ်းတင်ပြတဲ့ United States Holocaust Memorial Museum ကနေတည်ထောင်ထားတဲ့ Simon Scott Center for Prevention of Genocide အဖွဲ့ဟာဒီကနေ့ကမ္ဘာပေါ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပေါ်ဖို့အန္တရာယ်ရှိနေတဲ့နိုင်ငံတွေကိုစီရင်ပြုပြီးတော့ကြိုတင်သတိပေးတဲ့ Early Warning Project အဖြစ်တနင်္လာနေ့ကထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကိုနိုင်ဂျီးရီးယား၊ဆူဒန်အာဖဂန်နစ္စတန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေရဲ့အထက်မှာထားပြီးတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးရန်တွေအရှိဆုံးနံပါတ်၁နိုင်ငံအဖြစ်နဲ့သတ်မှတ်ထားပါတယ်။အကြောင်းအရာအပြည့်စုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အတိတ်ကဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရတွေဖြစ်တဲ့ဒါဖာ၊ဘော့စနီးယား၊ရဝန္ဒါနဲ့ဂျူးလူမျိုးတွေလူမျိုးတုံးတပ်ဖြတ်ခံခဲ့ရတဲ့ဟိုလိုကတ်စ်ဖြစ်ရတွေကိုလေ့လာကြည့်မယ်ဆိုရင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေမဖြစ်ခင်မှာရှေ့ပြေးလက္ခဏာတွေကြိုတင်ဖြစ်ပေါ်ခဲ့တာတွေ့ရတာကြောင့်ခုလိုကမ္ဘာနိုင်ငံအသီးသီးမှာရှေ့ပြေးလက္ခဏာတွေဖြစ်ပေါ်နေတဲ့နိုင်ငံတွေကိုလေ့လာစောင့်ကြည့်ခြင်းအပြင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေထပ်မဖြစ်တော့အောင်ထိထိရောက်တားမြစ်နိုင်မယ်လို့ Simon Scott Center ရဲ့ Director Cameron Hudson ကပြောပါတယ်
I think that one of the things that our project is trying to say is not where genocide is occurring now what we are trying to say
ကျွန်တော်တို့ဒီ project ကပြောဖို့စူးစမ်းနေတာဟာလူမျိုးတုံးတပ်ဖြတ်မှုတွေလက်ရှိဖြစ်နေတယ်ဆိုတဲ့သဘောမဟုတ်ပါဘူးဘယ်နိုင်ငံတွေမှာကြီးမားတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်လာဖို့ဘေးရန်တွေရှိနေတယ်လဲဆိုတာကိုအသိပေးတာပါဒီထက်မှာမြန်မာနိုင်ငံကနံပါတ်1အဖြစ်ရှိနေပါတယ်ရခိုင်ပြည်နယ်ကိုသွားကြည့်မယ်ဆိုရင်လူတွေဟာဒုက္ခသည်စခန်းလိုနေရာတွေမှာနေထိုင်နေရတယ်ဥပဒေကြောင့်အရာအတိအမှမပြုတ်ခံရတဲ့အတွက်သူတို့ရဲ့လွတ်လပ်ခွင့်အခွင့်အရေးတွေရဖို့ကန့်သတ်ခံထားရပါတယ်။ဒါတွေအလုံးဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်ရတဲ့မဖြစ်လာခင်မှာတွေ့ရတတ်တဲ့ရှေ့ပြေးလက္ခဏာတွေဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းရခိုင်ပြည်နယ်မှာ2012ခုနှစ်ကဇွန်လနဲ့အောက်တိုဘာလတွေမှာမွတ်စလင်ဘာသာဝင်ရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာတိုင်းရင်းသားတွေအကြားပြိပက္ခတွေဖြစ်ပွားခဲ့တာကြောင့်အတိုင်းဝိုင်းနှစ်ဖက်စလုံးမှာတေဆုံးသူတွေရှိခဲ့ပြီးအစိုးရကအရေးပေါ်အခြေအနေထုတ်ပြန်ကြေညာခဲ့ရပါတယ်။တခိုင်တိုင်းသားတွေဘက်မှလည်းကြေးရွာတွေဖျက်ဆီးခံရမှုနဲ့ရွှေ့ပြောင်းနေထိုင်မှုတွေရှိခဲ့ပါတယ်။ဒါကြောင့်ဒီပြဿနာဟာတစ်ဖက်သက်ကျူးလွန်တပ်ဖြတ်မှုမဟုတ်ဘဲလူအတိုင်းဝိုင်းနှစ်ခုကြားအပြန်အလှန်ဖြစ်ပွားတဲ့ပြိပခါတစ်ခုသာဖြစ်တယ်လို့ငင်းငယ်နိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ကျွမ်းကျင်သူအချို့ကသုံးသပ်ကြပါတယ်။မစ္စတာကမရွန်ဟတ်ဆင်ရဲ့ပြောကြားချက်အရတော့မြန်မာနိုင်ငံမှာအစွန်းရောက်တန်ကားတော်တွေဟာအမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေကိုကြေကြေပြန့်ပြန့်လုပ်နေကြတာဟာလည်းစိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုဖြစ်တယ်လို့ဆိုပါတယ
် The use of hate speech, the use of derogatory speech directed
အမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေနှိမ်ချရေးသားမှုတွေကိုဩဇာရှိတဲ့ဖုံးတော်ကြီးတွေကိုယ်တိုင်ကနိုင်ငံပိုင်မီဒီယာတွေမှာဖြန့်ချိနေတာဟာအန္တရာယ်ကြီးပါတယ်စိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုလည်းဖြစ်ပါတယ်ရိုဟင်ဂျာလူနည်းစုတွေကိုတိုက်ခိုက်တဲ့ဖြစ်စဉ်တွေမှာလည်းတက်ခိုက်သူတွေကိုအပြစ်ပေးမခံရဘဲရှိနေပါတယ်။ဒီဖြစ်ရတဲ့အားလုံးဟာဒီလူနည်းစုကိုတိုက်ခိုက်တာတို့ဖိနှိပ်တာတို့ကိုလှုပ်လို့ရတယ်လို့ယူဆတဲ့ပတ်ဝန်းကျင်တစ်ခုဖြစ်လာအောင်ဖန်တီးပေးနေတာဖြစ်ပါတယ
်။လူလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အလားအလာရှိတဲ့နိုင်ငံတွေကိုအဆင့်သတ်မှတ်ရမှာဘလို့နီးလန်းတွေကိုအသုံးပြုပြီးသတ်မှတ်တယ်ဆိုတာကိုလည်းသူကအခုလိုရှင်းပြပါတယ်။
The methodology that we are using is essentially taking three different theories
ကျွန်တော်တို့အသုံးပြုတဲ့နည်းစနစ်ကတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဘာကြောင့်စတင်ဖြစ်ပေါ်ရတယ်ဆိုတာရှင်းပြထားတဲ့ theory ၃ခုကိုအသုံးပြုပါတယ်ဒီ theory တွေဟာလူမှုရေးသိပ္ပံပညာရှင်တွေနဲ့သုတေသီတွေကဖန်တီးထားတဲ့ပညာရဆိုင်ရာ theory နဲ့ကိန်းကဏ္ဍအချက်အလက်တွေကိုအခြေခံပြီးဒီလိုတပ်ဖြတ်မှုတွေဘာကြောင့်ဖြစ်လာရသလဲဆိုတာကိုရှင်းပြထားတဲ့စံနမူနာပုံစံတွေကိုသုံးပါတယ်ကျွန်တော်တို့ကဒီ theory ၃ခုစလုံးကိုပေါင်းစည်းပြီး model တစ်ခုဖန်တီးလိုက်ပါတယ်။ဒီ model ကိုအခြေခံပြီးကြိုတင်ခန့်မှန်းချက်၃ခုကိုဖန်တီးတွက်ချက်ပါတယ်။အဲ့ဒီကြိုတင်ခန့်မှန်းချက်ရလ၃ခုကိုဖြန့်မြခြင်းယူပြီးတစ်ခုတည်းသောအဆင့်တစ်ခုကိုဖန်တီးလိုက်တာဖြစ်ပါတယ်။ဒါဟာကိန်းကဏ္ဍကိုအခြေခံပြီးကြိုတင်ခန့်မှန်းချက်ထုတ်တဲ့နည်းလမ်းဖြစ်ပြီးဒီကနေရာသီဥတုခန့်မှန်းတာလိုကိစ္စတွေအပါအဝင်နေရာအတော်များများမှာတွင်းတွင်းကျယ်ကျယ်အသုံးပြုနေကြတဲ့နည်းစနစ်လည်းဖြစ်ပါတယ်။
အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးအန္တရာယ်ရှိတဲ့နိုင်ငံတွေကိုစည်းရင်းပြုစုဖော်ထုတ်ရမှာကျွမ်းကျင်သူတွေရဲ့သုံးသပ်မှုကိုစုပေါင်းထားတဲ့ Expert Opinion Pool ဆိုတဲ့အပိုင်းလေးပါဝင်ပါတယ် ဒီဘိုင်းမှာပါဝင်သုံးသက်ထားတဲ့ကျွမ်းကျင်သူတွေရဲ့ဗလိုက်မှုမရှိအောင်ဘလို့လုပ်ထားတယ်ဆိုတာကိုသူကခုလိုရှင်းပြပါတယ
် We have hundreds and hundreds of people who are
ကျွန်တော်တို့ရဲ့ကျွမ်းကျင်သူတွေရဲ့သုံးသက်ချက်အပိုင်းမှာရာပေါင်းများစွာသောကျွမ်းကျင်သူတွေရဲ့သုံးသက်ချက်တွေကိုထည့်သွင်းအသုံးပြုထားပါတယ်ဒီလိုအရေးအတွက်များပြားတဲ့ကျွမ်းကျင်သူတွေကိုပါဝင်စေပြီးသူတို့ရဲ့သုံးသက်ထားတဲ့မှတ်ချက်တွေကိုဖျားမြခြင်းယူပါတယ်ဒီလိုလှုပ်ချင်းအဖြစ်ကျွမ်းကျင်သူတွေရဲ့သုံးသက်ချက်ကိုဘယ်လိုက်မှုအ ਨੇ စုံဖြစ်အောင်ကန့်တတ်ပေးပါတယ
်။ဒါအပြင်မြန်မာနိုင်ငံမှာအခုလိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့ဘေးအန္တရာယ်ရှိနေတာဟာလူ ਨੇ စုဖြစ်တဲ့အစွန်းရောက်တန်ကားတော်တွေကြောင့်နဲ့မကပဲအစိုးရနဲ့လည်းသက်ဆိုင်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံအစိုးရနဲ့ဗုဒ္ဓဘာသာဝင်လူများစုကတော့ရိုဟင်ဂျာတွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကရောက်လာတဲ့ဘင်္ဂါလီတွေဖြစ်ပဲသတ်မှတ်ထားတာဖြစ်ပါတယ်။
ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လည်းနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။နောက်ဆက်လက်ကြားမှာကတော့ American ပြည်တော်စုကိုရက်တရက်ပတ်တစ်ပတ်ကြာအလေအပတ်ခီးဖြစ်စတင်ရောက်ရှိနေပြီဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်ကတရုတ်နိုင်ငံနဲ့ American နိုင်ငံတို့ကြားကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီလိုကောင်းမွန်တဲ့ဆက်ဆံရေးကြောင့်နှစ်နိုင်ငံကြားဆိုးရွားတဲ့အန္တရာယ်တွေကိုဟန်တာနိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။ VOA သတင်းတော့ Richard Green သတင်းပေးပို့ထားတာကိုပြောပြခြင်းပါတယ်။အင်ကာနေက Washington ပြည်နယ် Seattle မြို့တော်မှာစီးပွားရေးခေါင်းဆောင်တွေနဲ့မူဝါဒပိုင်းဆိုင်ရာမိန့်ခွန်းပြောကြားချိန်မှာသမ္မတရှီကျင်းပင်ကအဲ့ဒီလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရှီကျင်းပင်ဟာ Washington DC သမ္မတအင်ပီရိုကိုမတော်ခင်ခီးတစ်ယောက်အနေနဲ့ Seattle မြို့တော်ကိုရောက်ရှိပြီးတော့စီးပွားရေးသမားတွေနဲ့တွေ့ဆုံရင်အခုလိုပြောဆိုလိုက်တာပါ။
同美国一道构建新型大国关系，实现双方不。
ပြောနိုင်ငံအစိုးရဟာနှစ်နိုင်ငံဆက်ဆံရေးမှာအငင်းပွားစရာမရှိဘဲအပြန်အလှန်လေးစားမှုနဲ့နှစ်နိုင်ငံကြားဘယ်သူဘယ်ဘွားမှအရှုံးမရှိတဲ့ပူးပေါင်းဆောင်ရွက်ရေးကိုဥထိပ်ထားပါတယ်။ကျွန်တို့ဟာတစ်ဖက်နဲ့တစ်ဖက်လေးနဲ့တဲ့ဗျူဟာမြောက်ဖွံ့ဖြိုးရေးအတွက်အပြန်အလှန်နားလည်နိုင်ပါတယ်။နားလည်မှုလွဲမှားတာတွေကိုအတွက်ချက်မှားယွင်းမှုတွေကိုမဖြစ်ပေါ်စေအောင်ပုံမယုံကြည်မှုနဲ့တန်တရားတွေညှော်ပါစေဖို့ကိုလည်းမျော်လင့်ပါတယ်ဆိုပြီးတော့ Mandarin ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံခေါင်းဆောင်ဟာတရုတ်နဲ့ American ပြည်ထောင်စုတို့ကြားမကြေမလည်ဖြစ်နေတဲ့ကိစ္စတွေကိုလည်းခြုံငုံပြီးတော့ပြောဆိုသွားခဲ့ပါတယ်အဲ့ဒီထဲမှာ Internet ကတဆင့်အချက်လက်တွေဖောက်ထွင်းခိုးယူမှုလည်းပါဝင်ပါတယ်သမ္မတ Barack Obama ကတော့နှစ်ယောက်ချင်းတွေ့ဆုံကြတဲ့အခါမှာအဲ့ဒီအကြောင်းကိုတိတာထင်ရှားတာတွေကိုပြောပြမယ်လို့ပြောဆိုထားပါတယ
်中国是网络安全的坚定维护者中国也是黑客
ပြောနိုင်ငံဟာလည်းအင်တာနက်ကနေဖောက်ထွင်းခိုးယူမှုတွေခံနေရတဲ့တိုင်းပြည်ဖြစ်တယ်လို့အင်တာနက်လုံခြုံစိတ်ချရေးအတွက်ကာကွယ်နေရတဲ့တိုင်းပြည်လည်းဖြစ်ပါတယ်။တရုတ်အစိုးရဟာကူးတန်းရောင်းဝယ်မှုဆိုင်ရာမတမာမှုတွေမှာပါဝင်ပတ်သက်တာမျိုးမလုပ်တယ်လို့အားပေးအားမြောက်ပြုလုပ်တာမျိုးလည်းမရှိပါဘူး။အင်တာနက်ကတဆင့်အစိုးရရဲ့ website တွေကူးတန်းရောင်းဝယ်မှုဆိုင်ရာအချက်အလက်တွေကိုဖောက်ထွင်းခိုးယူတာဟာယာစွေးမှုဖြစ်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာတိုင်းပြည်ရဲ့ထုတ်ကုန်တင်ပို့မှုအားကောင်းစေရေးအတွက်တိုင်းပြည်ရဲ့ငွေကြေးတန်ဖိုးကိုလျှော့ချပေးမှာမဟုတ်ဘူးလို့လည်းသမရရှိကပြောပါတယ်။ဒါဟာအမေရိကန်တာဝန်ရှိသူတွေစိုးရိမ်နေကြတဲ့အချက်တွေကတစ်ခုဖြစ်ပြီးတော့များမကြာခင်ကတရုတ်နိုင်ငံသုံးရွှေငွေတန်ဖိုးလျှော့ချလိုက်တာကြောင့်စိုးရိမ်မှုတွေပိုးပြီးတော့တိုးလာခဲ့ရပါတယ်။တရုတ်ကောင်ဆောင်ရဲ့နိုင်ငံတော်အဆင့်လက်ပတ်မှုခီးစဉ်တွင်တောက်ကြနေဝါရှင်တန် DC သမရအင်ပီရိုမှသမရအိုဘားမားနဲ့တွေ့ဆုံကြတဲ့အခါစီးပွားရေးနဲ့အင်တာနက်ထောက်လှမ်းရေးကိစ္စတွေကိုစိတ်အားထက်သန်စွာပြောဆိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာရင်းနဲ့အတူ
လူတယောက်မှာဟိုတယောက်နဲ့တယောက်ဒီကျမတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနေတယ်မတူပေါ့နော်ဒါပေမဲ့အဲ့ပုံမှာကျမတို့
ဗတ်စင်ထုတ်လင်းပေးနေတဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံကိုကြားကြဖို့ရှိပါတယ်ခင်ဗျာအဲ့ဒါအပြင်မြမအရေးတုံးသက်ချက်ကိုလည်းပြန်လည်ပြီးတော့ထုတ်လင်းပေးမှာပါအခုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးမှာပါဦးကျော်စန်းသားကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လမ်းမရွေးကောက်ပွဲဟာမြန်မာနိုင်ငံကိုအပြောင်းလဲဖြစ်စေမယ်လို့ကြွညင်သူတွေခံမှန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ The New India Express မှာ EM ဈေးသားထားတာကိုဥစွာတင်ပြလိုပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီဥတည်စေလိမ့်မယ်လို့အင်းဒီဂျင်လဲဖြစ်သမိုင်းကြောင်းအဖြစ်လဲခက်ဆင်ဆင်ရှိတဲ့အိန္ဒိယနိုင်ငံကသံတမန်ရေးကြွညင်သူတွေမျှော်လင့်နေကြပါတယ်။ India Myanmar Relations Changing Contours အိန္ဒိယမြန်မာဆက်ဆံရေးပြောင်းလဲလာသောအခြေအနေများဆိုတဲ့စာအုပ်စတင်ရောင်းချတဲ့နေ့မှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ဟောင်းတွေမြန်မာအရေးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ပြောကြားချက်တွေကိုတင်ပြထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဒုတိယသမ္မတဟောင်းဖြစ်တဲ့ဟာမစ်အန်ဆာရီကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းဆောက်လှမ်းဖို့အစဉ်အသင်းဖြစ်နေချိန်မှာအိန္ဒိယနိုင်ငံဟာမတူကွဲပြားမှုနဲ့ဒီမိုကရေစီဆိုတာဘယ်လိုဆိုတာကိုပြသဖို့အတွက်အစဉ်အသင်းနမူနာအဖြစ်ရပ်တည်နေပါတယ်လို့ပြောကြားလိုက်ပါတယ်။အိန္ဒိယအနေနဲ့လည်းမြန်မာနိုင်ငံတွင်နိုင်ငံရေးလူမှုရေးစီးပွားရေးဖြစ်ထွန်းမှုတွေကိုပိုမိုနားလည်သဘောပေါက်အောင်အထောက်ဖို့လိုအပ်တယ်လို့တိုက်တွန်းပါရယ်အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်အဓိကဈေးကွက်ကြီးဖြစ်လာနိုင်တယ်လို့ဤပညာနဲ့ဆက်မှုပိုင်းဆိုင်ရာကျွမ်းကျင်မှုမိခိုးအားထားစရာဖြစ်လာနိုင်တယ်လို့လည်းပဲအကြံပြုသွားပါရယ်နှစ်နိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်မယ့်အနေအထားမှာလည်းရှိနေတယ်လို့သူကဆိုပါရယ်နောက်စာအုပ်ရေးသားသူမြန်မာနိုင်ငံဆိုင်ရာသံတမန်တဦးလည်းဖြစ်ခဲ့တဲ့ဘတ်တီးယားကတော့မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံဂျာယေဝါရမှာပူပြီးအရေးပါလာတယ်။အာဆီယံရဲ့ရှေ့ဆောင်အဖွဲ့ဝင်တဦးဖြစ်တဲ့အတွက်မြန်မာနိုင်ငံဟာတောင်အာရှဒေသရဲ့အရှေ့တောင်အာရှနဲ့တရုတ်တို့ကိုဆက်သွယ်ရေးပေါင်းကူးတရားဖြစ်လာနိုင်တယ်လို့လည်းပဲဆိုထားပါတယ်။နောက်မြန်မာနိုင်ငံဆိုင်ရာသံတမန်ဟောင်းတဦးကတော့မြန်မာနိုင်ငံမှာ2010ရွေးကောက်ပွဲနဲ့ဒေါန်ဆန်းစုကြည်အနောက်ဘက်ကလွတ်မြောက်လာခြင်းဟာဒီမိုကရေစီဘက်ကိုတဝက်လှည့်သွားကြတာဖြစ်ပြီးအခုလာမဲ့ရွေးကောက်ပွဲဟာဒီမိုကရေစီဘက်ကိုအပြည့်အဝလှည့်ပြောင်းမှုတရားဖြစ်လိမ့်မယ်လို့ခန့်မှန်းထားကြောင်းရေးသားထားပါရခင်ဗျာပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေစင်ခေါ်မှုများနဲ့ရင်ဆိုင်နေရဆဲဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာဖော်ပြထားတဲ့သုံးသပ်ချက်ကိုလည်းထုတ်ထုတ်တင်ပြလိုပါတယ်ဆိုရှယ်လစ်နဲ့စစ်အစိုးရ250အုပ်စုလို့ကမ္ဘာအစိုးရနိုင်ငံဖြစ်ခဲ့ရတယ်ဆိုတာအရင်စစ်အုပ်စုအစိုးရကညှဉ်းဆန်ခဲ့ပေမဲ့လက်ရှိအစိုးရကလက်ခံပြီးတာဝန်ပြုပြင်ဖို့စောချက်ကြတဲ့စီးပွားရေးမူဝါဒကိုဦးစားပေးချမှတ်ခဲ့ပါတယ်။အပြည်ပြည်ဆိုင်ရာယင်းနှိမ့်မြှုပ်နှံမှုတွေပြည်ပယင်းနှိမ့်မြှုပ်နှံမှုတွေဝင်လာအောင်ဦးသိန်းစိန်အစိုးရကတရားဥပဒေတွေကိုစောတလျင်ပြုပြင်ပြောင်းလဲဆောင်ရွက်ပါတယ်။မြန်မာနိုင်ငံမှာ FDI ခေါ်ပြည်ပတရားယင်းနှိမ့်မြှုပ်နှံမှုတွေဟာရေအားလျှက်စစ်သဘာဝဓာတ်ငွေသတ္တုတွင်တွင်းထွက်စတဲ့တယန်ဇာတကန္ဓာရီမှာအဓိကအဖြစ်အယုံဆက်ကြတာဖြစ်ပါတယ်သုရေသနအဖွဲ့တစ်ခုရဲ့လေ့လာချက်အရ2013ခုနှစ်ကမြန်မာနိုင်ငံဟာတယန်ဇာတစီမံခံကွဲမှုဆိုင်ရာစီးရင်မှာ58နိုင်ငံအနက်အောက်ဆုံး၅ဖြစ်နေပါတယ်သဘာဝပတ်ဝန်းကျင်နဲ့ကျော်ဝါးတဲ့ဇီဝမျိုးစိတ်တွေကိုအလုံးလိုက်ကောက်ကွယ်ပေးနိုင်ခြင်းမရှိသေးပါဘူးတယန်ဇာတထုတ်ယူတဲ့လုပ်ငန်းတွေဟာတိုင်းပြည်တည်ငြိမ်ရေးအတွက်လည်းအထူးအရေးကြီးပါတယ်ဒီတယန်ဇာတကရရှိတဲ့အမျက်အစွန်းတွေကိုဗဟုအစိုးရနဲ့ဒေသန္တရအစိုးရတွေအကြားခွဲဝေရေးကိစ္စဟာဖွဲ့စည်းပုံဆိုင်ရာအဓိကစင်ခေါ်မှုတရားဖြစ်တဲ့စသဖြင့်သုံးသပ်ရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကပြာယောင်ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာယောင်ကိုခံစားနေရတာဖြစ်ပါတယ်ဒီသုံးကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်လေခီးထွက်နေတုန်းတင်မောကက်ပတင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီသုံးနေပတ်သက်လို့ဂျော့ရှ်ဝပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died.Yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။ George Group ပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Feeling blue.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်စာသင်ခန်းစာပူခြားချက်ကိုနားဆင်ကြရတာဖြစ်ပါရယ်ခင်ဗျာအခုတော့သတင်းသုံးသပ်ချက်ကိုကြားကြရပါတော့မယ်မြန်မာနိုင်ငံမှာတိုင်းရင်းသားပြည်ထနာပြည်လေရေးအတွက်တိုင်းရင်းသားဒေသတွေကတရားစတာဆန်ရဝင်ငွေတချို့ကိုပြန်လည်ခွဲဝေပေးတဲ့အပြင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းပြည်နယ်လူထုဆန္ဒနဲ့အညီရွေးချယ်စေတဲ့နဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်ကပမောက္ခ Christina Fink ကပြောဆိုလိုက်ပါတယ်အင်ဒိုနီးရှား၊အိန္ဒိယထိုင်းစတဲ့ဒေသတွင်းနိုင်ငံတွေနဲ့ရှင်ထိုးပြီးတော့မြန်မာနိုင်ငံရဲ့တိုင်းရင်းသားအရေးအုပ်ချုပ်ရေးအခြေအနေစတာတွေကိုပမောက္ခဒေါက်တာဖင်ကသုံးသပ်ထားပါတယ်မြမရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်နေဒေါက်တာဖင်နဲ့ဦးကျော်စံသားဆွေးနွေးထားတာကိုနားဆင်ကြပါခင်ဗျာ
Thank you very much for your time Christina
Thanks so much it's a pleasure to be here
ကဲ Christina ဒီပိုင်းမှာတော့ကျွန်တော်ကတိုင်းရင်းသားလူမျိုးစုပြဿနာကိုအဓိကထားပြီးမေ့ချင်ပါတယ်တိုင်းရင်းသားတွေနဲ့မြန်မာနိုင်ငံမှာအခုညီညာရေးဆိုတာအဝေးကြီးလိုပါသေးတယ်အပြစ်ခတ်ရဆဲရေးလည်းမစီကြသေးပါဘူးဆိုတော့ဒီတိုင်းရင်းသားပြဿနာမပြေလည်ရင်မြန်မာနိုင်ငံမှာအခုကျင်းပလာမယ့်အထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတနိုင်တဲ့အခြေအနေကိုဘယ်လောက်ထိထိခိုက်မှုရှိနိုင်တယ်ထင်ပါလဲခင်ဗျာ
Well, you know, the ethnic problem predates the military rule.
ဒီတိုင်းသားပြဿနာကစစ်အုပ်ချုပ်ရေးတွေမတိုင်ခင်လွတ်လပ်ရေးရတဲ့အချိန်တည်းကစပြီးတော့ရှိလာခဲ့တာပါ။နှစ်ပေါင်း60ကျော်ရှိလာခဲ့တဲ့ပြည်ပခါဖြစ်ပါတယ်။ဒီပြဿနာပြည်လေရာတိုင်းပြည်အတွက်သိက္ခာအရေးကြီးပါတယ်။တိုင်းရင်းသားဒေသတွေတာမကတနိုင်ငံလုံးငြိမ်းချမ်းရေးတာယာဝတ်ပြောရေးအတွက်အရေးကြီးတာပါ။တိုင်းသားပါတီတွေအနေနဲ့သူတို့ဒေသတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ NLD တို့လာပြီးတော့ရှင်းပြိုင်မှာမလိုလားကြပါဘူး။ဒါဟာသူတို့နယ်မြေသူတို့ပါတီတွေပဲပြိုင်မယ်ဆိုတဲ့သဘောထားရှိကြပါတယ်။ဒါမဲ့လည်းကြံ့ခိုင်ဖွံ့ဖြိုး NLD တာဆညာနဲ့တခြားပြည်လုံးကျပါတီတွေကတော့အဲ့လိုမျိုးမယူဆကြပါဘူး။သူတို့ပါတီတွေဟာတပြည်လုံးနဲ့ဆိုင်နေဒါကြောင့်မို့တိုင်းသားဒေသတွေမှာလည်းပြိုင်မယ်လို့ဆိုပါတယ်။ဆိုတော့ဒီမဲဆန္ဒရှင်တွေကဘယ်လိုယူဆကြမလဲဆိုတာသိပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။တိုင်းသားပါတီတွေကိုပဲမဲပေးကြမှာလား။1990တုန်းကလို့တချို့ကပြည်လုံးကျပါတီတွေကိုပေးကြလေမလား။ပြည်လုံးကျပါတီတွေကိုမဲပေးခြင်းအပြင်ဒီပါတီကြီးတွေကတိုင်းသားရေးရာတွေကိုပို့ပြီးတော့ထည့်သွင်းချမှတ်တာကပို့ပြီးတော့ထိရောက်မှုရှိမလားဆိုတာလည်းကြည့်ရမှာပါ။
ဒီနေရာမှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကြီးပဲစိတ်အင်အားကြီးလာတယ်အင်အားကောင်းလာတယ်ဆိုတဲ့ကိစ္စအဲ့လိုဖြစ်လာခြင်းဟာမြန်မာနိုင်ငံတပြည်လုံးဒီမိုကရေစီအပြည့်အဝပေါ်ဆောင်နိုင်ရေးအတွက်အလားအလာကောင်းပါရဲ့လားခင်ဗျာ
Well in the 2010 elections of course as we know there were a lot of problems
ဒီ2010ရွေးကောက်ပွဲတုန်းကပြဿနာတွေအများကြီးရှိခဲ့ပါတယ်မဲရီကိုကပြောင်းကပြန်လုပ်တဲ့ကိစ္စရှိခဲ့ပါတယ်။ဆိုတော့ဒီလူတို့ရဲ့သဘောထားအမှန်ကိုကျမတို့မသိခဲ့ရပါဘူး။အဲတုန်းက NLD လဲရွေးကောက်ပွဲမဝင်ခဲ့ဘူး။တိုင်းသားဒေသတွေမှာလည်း NLD မဲဆွဲတာမရှိခဲ့ပါဘူး။အခုလာမဲ့ရွေးကောက်ပွဲမှာတော့အရင်နဲ့မတူတဲ့ရလဒ်တွေကိုတွေးကြရမှာပါ။ လွှတ်တော်မှာအထူးသဖြင့်အထက်လွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာတိုင်းရင်းသားအမတ်တွေပို့ပြီးပါဝင်လာတာတွေ့ရမယ်ထင်ပါတယ်။ဒါမဲ့လည်းပြဿနာကတိုင်းရင်းသားနယ်တနယ်ထဲမှာသူတို့ပါတီတစ်ခုမှကရှိနေခြင်းပါပဲ။အထူးသဖြင့်1990ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ပြီးတော့2010မှာသတိမောက်ခဲ့တဲ့ပါတီနဲ့2010ရွေးကောက်ပွဲအတွက်ဖွဲ့စည်းပြီးတော့အမတ်နေရာတွေရရှိခဲ့တဲ့ပါတီဆိုပြီးတော့နှစ်ခုစီကွဲနေကြတာပါ။ရခိုင်ပြည်နယ်တစ်ခုတည်းမှာဒါအဲ့လိုမျိုးပါတီတပေါင်းနဲ့ပြန်ပြီးဖြစ်သွားတာရှိပါတယ်။တခြားပြည်နယ်တွေမှာပြန်ပြီးမပေါင်းနိုင်ကြပါဘူး။မဲဆန္ဒနယ်တစ်ခုတည်းမှာအပြိုင်ဆိုင်ဖြစ်နေကြပါတယ
်။ဆိုတော့အဲ့လိုတိုင်းရင်းသားပါတီတွေဟာသူတို့မဲဆန္ဒနယ်အတွင်းမှာအပြိုင်ဆိုင်ဖြစ်နေကြတယ်ဆိုတော့ဒီအချက်ဟာပြည်လုံးကျော်ပါတီကြီးတွေအတွက်အလားအလာကောင်းတယ်ဆိုတော့သဘောလိုယူဆနိုင်မလား။
Yeah, we don't really know, but of course it creates a situation.
တိကျတော့မပြောနိုင်ဘူးရှင်။တိုင်းသားမဲရီကွဲသွားနိုင်တဲ့အနေထားတော့ဟုတ်ပါရဲ့။ဒါကြောင့်မလို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဒါမှမဟုတ် NLD အတွက်အလားအလာကောင်းနိုင်ပါတယ်။တပါတီတည်းရှိတာဆိုရင်တော့အဲ့ဒီပါတီကပဲအနိုင်ရမှာပါ
။ဆိုရင်ဘယ်လိုပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေ။ပြည်လုံးကျောပါတီကြီးတွေကနိုင်သွားပြီးတော့သူတို့ပါတီရဲ့မူဝါဒတွေလုပ်ငန်းစဉ်တွေမှာတိုင်းသားရဲ့အရေကိုပုံပြီးဖြစ်တင်လာတာပဲဖြစ်ဖြစ်တိုင်းသားပါတီတွေပဲအင်အားကောင်းကောင်းနဲ့နိုင်ဘယ်လိုပဲဖြစ်တိုင်းပြည်လုံးကိုထွန်းချုံကြည့်မယ်ဆိုရင်လွှတ်တော်မှာတိုင်းရင်းသားပါတီတွေတိုင်းရင်းသားတွေရဲ့အင်အားကဘလူးစီလာနိုင်ပါလေပူကောင်းလာနိုင်သလားဒီမဟုတ်
I think it's likely
that အဲ့လိုမျိုးဖြစ်လာနိုင်တယ်လို့ကျွန်မထင်ပါတယ်ဒီရွေးကောက်ပွဲရလဒ်ကိုတော့စောင့်ကြည့်ရအောင်ပါပေါ့လေဒါမဲ့လည်းနောက်တက်လာမယ့်အစိုးရအပေါ်မှာတိုင်းရင်းသားပြည်ပခါပြည်လေရေးဖိအားတွေအများပြားကြားရောက်လာနိုင်ပါတယ်ဦးသိန်းစိန်အစိုးရက9နှစ်လုံးလုံးဒီပြဿနာပြည်လေရေးအတွက်အပြင်းထန်စ조사ခဲ့ပေမဲ့မပြေလည်သေးပါဘူးဒါကြောင့်မလို့နောက်တက်လာမယ့်အစိုးရလက်ထက်မှာဖိအားတွေပိုပြီးတော့ပြင်းထန်လာပါလိမ့်မယ်အပြည့်အခက်ရဲစဲရေးလောက်တာမကပြဿနာပြေလည်ရေးငြိမ်းချမ်းရေးအတွက်ပါလှုံ့ဆော်ဖို့လိုအပ်လာပါလိမ့်မယ်။တိုင်းသားပါတီတွေရွေးကောက်ပွဲမှာအခြေအနေတိတ်မကောင်းလှရင်တော့မှဒီအတွက်နိုင်ငံတကာ PR တွေပြည်ရင်း PR တွေလာပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီပြဿနာကတနိုင်ငံလုံးစီးပွားဖွံ့ဖြိုးရေးအတွက်အထူးပဲထိခိုက်နေနာစေလို့ပါ။
တိုင်းသားပြဿနာပြေလည်ဖို့အတွက်ဆိုရင်နိုင်ငံရေးအရာတိုင်းရင်းသားဒေသတွေကိုလုပ်ပိုင်ခွင့်ပုံမှုပေးအပ်ဖို့နဲ့တိုင်းသားဒေသကထွက်တဲ့ဇယံဇတာဘဝရတဲ့အခွန်ငွေကိုပြန်လဲခွဲဝေပေးရေးဒီကိစ္စနှစ်ခုမှာဘယ်အချက်ကပိုပြီးအရေးကြီးတယ်လို့ထင်ပါလဲဘယ်ဟောအရင်တိုင်တွယ်သင့်တယ်လဲ
I think that these two things really go together
ဒီနှစ်ချက်ကအတူရှင်တွဲနေတယ်လို့ထင်ပါတယ်ဥပမာဆိုရင်တိုင်းသားတွေအနေနဲ့သူတို့ဒေသဇယံဇတာတွေကရရှိတဲ့ဘဏ္ဍာငွေတချို့တဝက်ကိုရရှိကြရဲဆိုပါစို့ဒါမဲ့လည်းအခုလက်ရှိအခြေအနေမှာလို့ပြည်နယ်ဝန်ကြီးချုပ်ကဘဟုကနေပြီးခတ်အပ်တဲ့ဝင်ကြီးချုပ်ဖြစ်နေရင်ပြဿနာကပြေလည်မှာမဟုတ်ပါဘူး။အခုလက်ရှိမှာဆိုရင်သမရအနေနဲ့ပြည်နယ်လွှတ်တော်ကလူဖြစ်စေစစ်တပ်ကလူကိုဖြစ်စေဘယ်သူကိုမဆိုတိုင်းသားဒေသတွေမှာဝင်ကြီးချုပ်ခန့်ထားနိုင်ပါတယ်။ကရင်ပြည်နယ်ရခိုင်ပြည်နယ်တို့မှာစစ်ဗိုလ်တွေကိုခန့်အပ်ခဲ့ပါတယ်။ဒေသရန်တိုင်းသားတွေအများစုသောတိုင်းသားတွေကဒီဝင်ကြီးချုပ်ဟာသူတို့အကျိုးစီးပွားကိုကိုစားမပြုနိုင်ဘူးလို့ယူဆစရာဖြစ်နေပါတယ်။ရရှိတဲ့အခွန်ငွေတချို့ကိုကင်တွယ်ခွင့်ရှိသည့်တိုင်အောင်မှဒီတိုင်းရင်းသားတွေရဲ့ဆန္ဒနဲ့အညီသုံးဆွဲပါမလားဆိုတာမျိုးရှိနေပါတယ
်။ဒီညမှာတိုင်းရင်းသားလွှတ်တော်တွေရှိနေရတဲ့အနေနဲ့သူတို့ဒေသကဝန်ကြီးချုပ်ကိုသူတို့ကိုယ်တိုင်သူတို့လွှတ်တော်အမတ်တွေကိုယ်တိုင်ရွေးချယ်ခွင့်မပေးတာဘာသဘောလဲ။ဘ ਹੁ အစွာဒါကိုဘာကြောင့်ထိန်းချုပ်ထားရလို့ထင်ပါသလဲ
။ Well I think there's such a long history in Burma.
ဘာပြေမှာကဒီတင်းမာမှုတွေရှိပြီးတော့ပြိုကွဲသွားမလားဆိုတဲ့စိုးရိမ်စိတ်ကကာလတာရှည်ဖြစ်လာတဲ့ကိစ္စပါ။အထူးသဖြင့်စစ်တပ်မှာဒီစိုးရိမ်မှုတွေရှိနေပါတယ်။
ဒါပေမဲ့ဒါကအခြေမြင့်မရှိတဲ့စိုးရိမ်မှုပေါ့
Well I think it is an unrealistic fear that you know
if the အခြေမြင့်မရှိတဲ့စိုးရိမ်စိတ်ပါပြည်နယ်ဝင်ကြီးချုပ်ကိုသူတို့ရွေးကောက်တင်မြှောက်ယူနေဒီပြည်နယ်ဟာလွတ်လပ်တဲ့နိုင်ငံဖြစ်မသွားနိုင်ပါဘူးဒီနေ့ခါမှာဒီလိုစိုးရိမ်မှုကအခြေမြင့်မရှိတော့ပါဘူးတချိန်တည်းမှာပဲတိုင်းသားပြည်နယ်တွေနဲ့တိုင်းသားဒေသအစိုးရတွေဟာလူမျိုးစုဗမာတွေနဲ့ဗဟိုအစိုးရထက်အစ်စ်နိုင်နေဆိုတာမျိုးမလုပ်ဖို့လည်းအရေးကြီးပါတယ်။ပူရဲလှုပ်ဆောင်နေသူအချင်းချင်းဆိုတဲ့သဘောမျိုးဖြစ်တတ်ပါတယ်
။ဟုတ်ကဲ့အထူးသဖြင့်အစိုးရစစ်တပ်ဟာတိုင်းသားဒေသတွေကိုသူတို့တိုက်ခိုက်သိမ်းပိုက်ထားတဲ့နိုင်ငံတွေလို့သဘောထားတယ်လို့ပညာရှင်တချို့ကတော့သုံးသပ်ကြပါတယ်။ပြီးတော့ဗမာလူမျိုးတွေဗမာလူမျိုးတချို့ပေါ့လေဒါ chauvinistic လို့ခေါ်ရဲလူမျိုးကြီးဝါရအမြင်နဲ့တိုင်းရင်းသားတွေကိုနှိမ်ချခွဲခြားဆက်ဆံတယ်ဆိုတဲ့သဘောထားမျိုးလဲတိုင်းရင်းသားတချို့မှရှိကြပါတယ်ပညာရှင်တယောက်အနေနဲ့ဒီကိစ္စကိုဘယ်လိုသဘောရပါလဲခင်ဗျာ
You know, you see this in every single country where you have a
majority population. ဒီလိုအဖြစ်မျိုးကိုလူမျိုးစုလူမျိုးချင်းနဲ့လူနည်းစုတိုင်းသားတွေရှိတဲ့နိုင်ငံတိုင်းလိုလိုမှာတွေ့ရတတ်ပါတယ်။ကိစ္စတော်တော်များများမှာဒါဟာလူမျိုးကြီးတွေကရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ထားတာမဟုတ်ပါဘူး။ငါတို့လုပ်နေတဲ့လုပ်ရက်ကဟုတ်တန်ကောင်းတယ်ဆိုတဲ့သဘောနဲ့လုပ်နေတာပါ။ဒါမဲ့လည်းတိုင်းသားတွေဘက်ကျတော့ဒါဟာခွဲခြားဆက်ဆံတဲ့နှိမ့်နေဆိုတဲ့ခံစားချက်ဖြစ်နေပါတယ်။မင်းတို့အတွက်ကောင်းအောင်ပဲလုပ်နေတာငါတို့အတွက်မကောင်းဘူးဆိုတဲ့သဘောပါဒါကြောင့်မလို့ဒီကိစ္စမျိုးတွေဟာလူမျိုးကြီးလူများစုတိုင်းသတိပြုရမယ့်ကိစ္စပါ
ဒီညမှာမြန်မာနိုင်ငံကိုအိန္ဒိယနဲ့ကျွန်တော်နှိုင်းယှဉ်ကြည့်စီခြင်းပါတယ်အိန္ဒိယနဲ့မြန်မာဟာဗြိတိရှ်ကိုလိုနီအုပ်ချုပ်လောက်မှအတူတူကနေခဲ့ကြတယ်ဒီမိုကရေစီစနစ်ပါညာအပါအဝင်ပေါ့လေနိုင်ငံရေးအသိပညာတွေလည်းအဲ့ဒီကပဲရခဲ့ကြတယ်ဒါပေမဲ့ဒီကနေ့အိန္ဒိယကိုကြည့်လိုက်ရင်အိန္ဒိယဟာပိုပြီးတော့ငြိမ်းချမ်းသာယာတဲ့ဒါဒီမိုကရေစီဆန်တဲ့ထွန်းကားတယ်။နောက်ပြည်ထောင်စုစနစ်လည်းပဲဒီလိုတိဆောက်နိုင်လို့ထင်ပါတယ်။တကယ်တော့မြန်မာနိုင်ငံတဲ့အိန္ဒိယမှာကလူမျိုးစုကွဲလွဲမှုတွေကပိုတောင်များသေးတဲ့ကိစ္စပါ။အဲ့ဒါဘယ်လိုကြောင့်ကွာဟနေလို့ထင်ပါလဲ
။ So there is a genuine federal system in India.
ဟုတ်ပါတယ်ဒီအိန္ဒိယမှာရေဘူးရအဖြစ်ဖယ်ရယ်စနစ်ကိုကျင့်သုံးနေပါတယ်ဒါမဲ့လည်းအိန္ဒိယနိုင်ငံရဲ့ဘုအစိုးရကအမေရိကန်ပြည်ထောင်စုဘဟုအစိုးရထက်အာဏာတွေပိုယူထားပါတယ်မြန်မာနိုင်ငံနဲ့ရှင်တော့အိန္ဒိယကပြည်နယ်တွေကမြန်မာနိုင်ငံကပြည်နယ်တွေထက်အာဏာတွေအခွင့်အရေးတွေအများကြီးပိုရရှိထားတာဖြစ်ပါတယ်နောက်ပြီးတော့မျိုးနယ်အဆင့်ကနေပြီးတော့ပြည်နယ်အဆင့်ထိအုပ်ချုပ်ရေးအရာရှိတွေကိုဒေသခံလူတွေကရွေးကောက်တင်မြှောက်ခွင့်ရကြပါတယ်။ပြည်နယ်အစိုးရကလည်းပြည်နယ်ရဲတပ်ဖွဲ့ကိုချုပ်ကိုင်ပါတယ်။တရားရုံးတွေကိုပြည်နယ်ကချုပ်ကိုင်တယ်။ငါးလုပ်ငန်းတွေစက်မှုလုပ်ငန်းတွေကိုလည်းပြည်နယ်အစိုးရကချုပ်ကိုင်ပါတယ်။တိုင်းသားပြည်နယ်ကမူလာတန်းကျောင်းတွေမှာတက်ဆိုင်ရာဘာသာစကားကိုဟင်ဒီအင်္ဂလိပ်စာတို့နဲ့အတူသင်ရပါတယ်။
တချို့ကလည်းမြန်မာနိုင်ငံကိုအိန္ဒိယနဲ့အင်ဒိုနီးရှားနဲ့ပုံပြီးနှိုင်းယှဉ်ကြင်ကြပါတယ်။အင်ဒိုနီးရှားမှာကဖက်ဒရယ်စနစ်ကဘယ်ပုံဘယ်နည်းဘလောက်ထိအလုပ်ဖြစ်နေဆိုတာလဲသုံးသပ်ပြပါဦးခင်ဗျာ
။ Well I think that you know the Indonesian model actually
ဒီအင်ဒိုနီးရှားပုံစံကတော့တိုင်းသားပြည်နယ်တွေကိုတိတ်ပြီးမဆွဲဆောင်နိုင်ပါဘူး။အင်ဒိုနီးရှားမှာနိုင်ငံရေးပါတီတွေအားလုံးကပြည်လုံးချုပ်ပါတီတွေဖြစ်ဖို့လိုအပ်ပါတယ်။ဒေတာရဲပါတီမဖြစ်ရပါဘူး။အာချေးပြည်နယ်တစ်ခုပဲခြင်းချက်ဖြစ်ပါတယ်။အာချေးနဲ့ငြိမ်းချမ်းရေးသဘောတူညီမှုလုပ်တော့တိုင်းသားပါတီဖွဲ့ပြီးတော့ဒေတာရင်းနဲ့ပြည်နယ်ရင်းရွေးကောက်ပွဲဝင်ခွင့်ပေးရခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာလိုပါပဲ။ဒါမဲ့လည်းပြည်တော်စုအစ်စ်မှာတော့ဝင်ပြန်ခွင့်မရှိပါဘူး။အဲ့စနစ်ကတော့မြန်မာပြည်ကတိုင်းသားတွေလက်ခံနိုင်မဲ့စနစ်တော့မဟုတ်ပါဘူး။
ဆိုတော့မြန်မာနိုင်ငံမှာဒီတိုင်းရင်းသားပြဿနာကိုမဖြေရှင်းနိုင်ဘဲနဲ့ဒီမိုကရေစီအပြည့်အဝထွန်းကားလိမ့်မယ်လို့မျှော်လင့်နိုင်ပါသလားခင်ဗျာ
well I think that it won't be a full fledged democracy
မြန်မာပြည်မှာတော့စစ်တပ်ကနိုင်ငံရေးမှာဒီလောက်ထိကြီးကြီးမားမားနေရယူနေတဲ့ရွေးဒီမိုကရေစီအပြည့်အဝမထွန်းကားနိုင်ပါဘူးဒီမိုကရေစီဆိုတာပုံစံမျိုးမျိုးနဲ့ရှိပါတယ်။နိုင်ငံတိုင်းမှာကိုယ်ပုံစံကိုကိုယ်ရွေးကိုယ်တမိုင်းကိုယ်အခြေအနေနဲ့လိုက်လျောညီထွေရှိမဲ့အစအုံအနေနဲ့ဖွဲ့စည်းထူထောင်ကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းပဲဒီမိုကရေစီဖြစ်ထွန်းနိုင်ပါတယ်။ဒါမဲ့လည်းတည်ငြိမ်မှုငြိမ်းချမ်းမှုရရှိဖို့ကတိုင်းရင်းသားပြည်ထောင်စုကိုဖြည့်ဆည်းရမှာဖြစ်ပါတယ်။စစ်တပ်ကလည်းငြိမ်းချမ်းရေးတကယ်မရသေးရင်နောက်ဆုံးမှာမဟုတ်ပါဘူး။အထူးသဖြင့်တိုင်းရင်းသားအစိုးရတွေတိုင်းရင်းသားတွေခွဲမထွက်ဘူးဆိုတာသူတို့ယုံကြည်လက်ခံမှုမရှိရင်ပြန်ဆုံးမှာမဟုတ်ပါဘူး
။ဟုတ်ကဲ့။ဖာမန်လူတချို့ကပေါ့ဗျာ။ထိုင်းနိုင်ငံဟာတချိန်တုန်းကငါတို့မြန်မာနိုင်ငံရဲ့အရှိကိုရောက်နေတယ်။အခုငါတို့မြန်မာနိုင်ငံဟာထိုင်းနိုင်ငံရဲ့အရှိကိုရောက်သွားပြီလို့ဆိုကြတယ်။အဲ့ဒါခရစ်စတီနာလက်ခံပါလားခင်ဗျာ
။ I think that you know
thai နိုင်ငံကတော့ဒီအစ်စ်အစိုးရဖြစ်လိုက်ဒီမိုကရေစီပြန်လာလိုက်နဲ့တလှည့်စီဖြစ်နေပါတယ်ဒါမဲ့လေ thai နိုင်ငံမှာအမတန်အင်အားခိုင်မာတဲ့အရက်ဖက်အုပ်ချုပ်ရေးရန်ရာရှိနေပါတယ်သိပညာတတ်တဲ့ဝန်ထမ်းအဖွဲ့စီရှိပါတယ် thai နိုင်ငံမှာစစ်အစိုးရတွေတက်လာတဲ့တိုင်အောင်တိုင်းပြည်ဖွံ့ဖြိုးရေးမူဝါဒကိုအုပ်ချုပ်ရေးရန်ရာကလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်ပါတယ်မြန်မာပြည်မှာကြတော့အုပ်ချုပ်ရေးရန်ရာဝန်ထမ်းအဖွဲ့စီရဲ့ကိုစစ်ဘော်တွေပဲအမြောက်အများဝင်ရောက်လာကြပါတယ်ဆိုတော့ဒီဝန်ထမ်းအဖွဲ့ကြီးဟာစစ်တပ်အကျိုးစီးပွားချဲ့ထွင်မှုဖြစ်နေပါတယ်။ဒါဟာအပေါ်ကနေပြီးတော့အောက်ခြေအဆင့်ထိဖြစ်နေတာပါ။ပြည်သူအကျိုးတကယ်ထမ်းဆောင်တဲ့အရေးချင်းပြည့်မီတဲ့အရက်ဖက်ဝန်ထမ်းရန်နီးယားဖြစ်အောင်လို့အချိန်ယူတည်ဆောက်ရပါလေဦးမယ်။
ဥကြောစံသားစီစဉ်တက်တဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီဘက်မှာတော့ Fulbright ပညာသင်ဆုရရှိပြီးတော့အမေရိကန်နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့ Matt Dinshan နိုင်ငံကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါမတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒီမှာ
ပူပြီးယုံကြည်တဲ့အရာတစ်ခုရှိရဲ့အဲ့ဒါကဘာလဲဆိုလို့ရှိရင်ဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့မြင်တဲ့အမြင်လေးတွေပေါ့နော်ဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့မြင်တဲ့အမြင်လေးကိုဟိုပြောင်းလဲလို့ရတယ်ဆိုတဲ့အရာအပေါ်မှာကျမယုံကြည်တယ်ပေါ့ဟိုဒီတချို့အနေနဲ့လည်းမဖြစ်နိုင်ဘူးလို့ထင်တဲ့အရာတွေလည်းရှင်းရှင်းလိုက်မယ်ပေါ့နော်ဒါပေမဲ့ကျမအဲ့ဒါဘယ်လိုပြောင်းလဲလို့ရလဲဆိုတော့ဟိုစဉ်းစားပုံစဉ်းစားနေဖြစ်ဖြစ်အဲ့ဒါလေးတခုကျမဒီရက်ပိုင်းဟိုစဉ်းစားမိရယ်ပေါ့နော်ဘယ်လိုယုံကြည်လဲဆိုတော့ကျမတို့ပထမဒီမတူကွဲကြတယ်ဆိုတဲ့နေရာမှာအများကြီးရှိရယ်ပေါ့လူတယောက်မှာဟိုတယောက်နဲ့တယောက်ဒီကျမတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနေတယ်မတူပေါ့နော်ဒါပေမဲ့အဲ့ဒီပုံမှာကျမတို့ကလူတွေအနေနဲ့ကိုယ်နဲ့တူတဲ့လူတွေကိုပို့ပြီးတော့မှဟိုခင်ချင်တယ်ကိုယ်နဲ့တူတဲ့လူတွေနဲ့ပဲပို့ပြီးအုပ်စုဖွဲ့ချင်တယ်သူတို့နဲ့ပဲပို့ပြီးတော့မှဟိုကိုယ့်အတွေ့ကိုယ်နဲ့တူတဲ့လူတွေနဲ့ပဲဟိုကျမတို့ဟိုစကားပြောရတာဆွေးနွေးရတာပို့ပြောတယ်ပေါ့နော်ဒါပေမဲ့တခုကျမတို့အဲ့ဒီနေရာမှာစဉ်းစားကြည့်ရဟိုကျမစဉ်းစားကြည့်တာပေါ့မတူကွဲပြားဘူးဆိုတဲ့နေရာမှာဟိုတချို့ပေါ့နော်ကျမတို့မွေးကြရဟိုရွေးချယ်လို့မရတဲ့အရာတွေရှိတယ်ဥမာအားဖြင့်ဟိုကျမဒီတိုင်းကြည့်မှမှလူဖြစ်ချင်တယ်ကျမဒီအသားအရောင်ရှိတဲ့လူတွေထဲမှာမှကျမလူဖြစ်ချင်တယ်ဆိုတာမျိုးကိုကျမတို့ရွေးချယ်လို့လုံးဝမရဘူးဆိုတဲ့အခါကျတော့ဒီရွေးချယ်လို့မရတဲ့ဒီဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲကိုနဲ့တူတဲ့လူတွေကိုပဲကြိုက်တယ်ကိုနဲ့တူတဲ့လူတွေကိုပဲဟိုသဘောကျတယ်ဆိုတော့အမြင်ကတရားများတောင်းမှုရှိရလားပေါ့เนาะတခါတည်းကျမစဉ်းစားကြည့်တာပေါ့ကိုရွေးချယ်လိုက်လို့ဟိုဒီလိုဖြစ်သွားတယ်ဆိုလို့ရှိရင်လည်းဒါတပိုင်းပေါ့เนาะတချို့ကိုရွေးချယ်လို့လုံးဝမရတဲ့ကျမတို့ရဲ့ဒီမွေးကြရပါလာတဲ့အရာတွေရှိရဲ့အသားအရောင်ဖြစ်ဖြစ်ဟိုလူမျိုးအုပ်စုဖြစ်ဖြစ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ပုံမှာကျမတို့တခါလေးကြားလို့ရှိရင်လူတွေအနေနဲ့ကိုနဲ့မတူတဲ့လူတွေကိုဟိုဟိုလက်ခံဖို့လည်းခက်တယ်ဟိုတကယ်တမ်းလက်တွေ့ဘဝမှာလည်းသူတို့နဲ့ပေါင်းပြီးအလုံးလုံးဖို့ဆွေးနွေးဖို့ဆိုတာကလည်းအင်မတန်ခက်တယ်ဒါပေမဲ့ကျမဒီမှာစဉ်းစားကြည့်တာကျမကိုယ်တိုင်အဲ့လိုမျိုးဖြစ်တဲ့အချိန်တွေမှာဟိုဆွမ်းနာကျမပြောတဲ့အရာပေါ့เนาะဘာကိုစဉ်းစားကြည့်လဲဆိုဒီသူတို့ဒီလိုဖြစ်တာဒီကိုယ်နဲ့မတူတဲ့အရာဒီသူတို့ရွေးချယ်တာလားဒါမှမဟုတ်လို့ရှင်လဲဟိုကိုယ်နဲ့မတူလို့ပြောတဲ့နေရာမှာကိုကလည်းသူတို့နဲ့မတူနေဘူးပေါ့เนาะဆိုတဲ့အခါကျတော့အဲ့ပုံမှာကျမတို့ခွဲခြားမယ်ဆိုလို့ရှိရင်ဒါဟိုကိုကသူတို့ခွဲခြားတယ်လို့ကိုလည်းအခွဲခြားခံမယ်ဖြစ်နေတယ်ပေါ့နောက်တစ်ခုကဒီဟာဒီကိုရွေးချယ်လို့ရတဲ့ကိစ္စမဟုတ်ဘူးပေါ့เนาะကိုငွေကြရဒီလိုဖြစ်လာတယ်ပေါ့ဆိုတော့အဲ့အတွေးလေးကျမတို့ဟိုစဉ်းစားမယ်ဆိုလို့ရှိရင်ဒီမတူကွဲပြားတဲ့ဟိုအမြင်ပေါ့နော်မတူကွဲပြားခြင်းကိုမြင်တဲ့အမြင်ကပူပြီးတော့များကောင်းလာမလားပေါ့နော်ဟိုအဲ့ဒါလေးကျမယုံကြည်တယ်ဆိုတော့ကျမကိုယ်တိုင်လည်းဒီအဲ့လိုမျိုးမြင်ဖို့ရာစူးစမ်းနေရပေါ့နော်တခုခုဒီလူကတော့ဒါမှမဟုတ်လို့ရှိရင်လည်းဒီအဖွဲကတော့ဒီအုပ်စုကတော့ကျမမကြိုက်ဘူးလို့စဉ်းစားမိတာနဲ့တခါလေဒါသူတို့ရွေးချယ်လို့ဒီလိုဖြစ်လာတာလားသူတို့ဒီကုတုကံကြောင့်ဖြစ်ဖြစ်သူတို့မွေးကြရဒီလိုဖြစ်လာတာလားဆိုတော့အတူမျိုးနဲ့ကျမတို့ပြန်ပြီးစဉ်းစားကြည့်တဲ့အခါကျလို့ရှိရင်ဟိုဒီမတူကွဲပြားခြင်းဆိုတဲ့အပေါ်မှာကိုယ့်ရဲ့အမြင်ကဟိုအနည်းနဲ့အများပြောင်းလဲသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအရာလေးကိုကျမမျှဝေခင်ပါတယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ Fulbright ပညာသင်ဆုရရှိပြီးတော့ American နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့ Martin Shannon ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ရုရှားနိုင်ငံဟာဆီးရီးယားသမ္မတဘရှားအယ်အာဆတ်ဆိုရကိုစစ်ရေးထောက်ပံ့ကူညီပေးတာတွေကိုတိုးချဲ့လှုံ့ဆော်နေပါတယ်။လူပေါင်း3000ခွဲကျော်တေဆုံးခဲ့တဲ့ဆီးရီးယားပြည်ပကအတွင်းမှာလဲရုရှားကအာဆတ်ဆိုရကိုတလျှောက်လုံးထောက်ခံခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုစက်တင်ဘာ15ရက်နေ့ကတယ်လီဖုန်းနဲ့ခေါ်ပြီးဆီးရီးယားနိုင်ငံမှာရုရှားရဲ့စီးရီးယားတိစောက်မှုတွေကပဋိပက္ခကိုပို့ပြီးအချိန်မြင့်တက်လာနိုင်တယ်ဆိုတော့အမေရိကန်ရဲ့စိုးရင်ချက်ကိုထုတ်ဖော်ပြောကြားခဲ့ပါတယ်။အ
အဲ့လိုပဋိပက္ခတွေပို့ပြီးအချိန်မြင့်လာရကနေအပြစ်မဲ့ပြည်သူတွေဒီထက်မကတည်ဆုံးတာတွေထွက်ပြေးတဲ့ဒုက္ခတွေအရေးအတွက်တိုးတာတွေနဲ့ဆီးရီးယားနိုင်ငံမှာ IS တပ်ဖွဲ့တွေကိုတံပြန်တဲ့ညမောင်းအစိုးရရဲ့စစ်စီရေးတွေနဲ့ထိတိုက်တွေ့နိုင်တဲ့အန္တရာယ်တွေဖြစ်လာနိုင်ပါတယ်ရုရှားစိုးရကတော့အဆက်စိုးရကိုစီးရီးယားတို့အကူအညီပေးနေတာဟာIZOL အဖွဲ့လိုအကြမ်းဖက်အဖွဲ့တွေကိုနှိမ်နှင်းဖို့အတွက်ရည်ရွယ်တယ်လို့ပြောပါတယ် IZOL အဖွဲ့ရဲ့ချင်းချောက်မှုပေါ်ရုရှားနဲ့အမေရိကန်တို့ရဲ့တူညီတဲ့အမြင်တစ်ခုကအကျိုးစီးပွားအရပေါင်းစည်းလာနိုင်ခြင်းရှိတယ်လို့သမ္မတအိုဘားမားကစက်တင်ဘာ17ရက်နေ့ကပြောလိုက်ပါတယ်ဒါပေမဲ့သတင်းစိုးကတော့မစ္စတာအဆက်ကိုဆက်ပြီးထောက်ခံတင်တယ်လို့ရုရှားအစိုးရကဆက်ပြီးယုံကြည်နေတာပဲဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ
် It has been my view and the view of the United States government that as long as Assad is there
အစဟာဆီးရီးယားပြည်သူတွေအတော်များများကိုဂရုမစိုက်ပဲပြစ်ပယ်ထားတဲ့အတွက်ကြောင့်ဆီးရီးယားမှာသူရှိနေသည့်ညဉ့်ညံ့စွာအပြစ်ခတ်ရစဲရင်နဲ့နိုင်ငံရေးသဘောတူညီချက်ရရှိဖို့မဖြစ်နိုင်သလိုအစိုးရကလေးလူစုထားတဲ့အတွက်အစွန်းရောက်တွေဆက်ပြီးရှိနေအောင်မှလည်းဖြစ်ပါတယ်ဒါဟာကျွန်တော်ရဲ့အမြင်ဖြစ်သလိုအမေရိကန်အစိုးရရဲ့အမြင်လည်းဖြစ်ပါတယ
်ဆုံးရှုံးသွားနိုင်တဲ့ဆိုတာကိုတိတိကျကျနဲ့အရေးစွန့်ပြီးလုပ်ရတဲ့ဗျူဟာမျိုးကိုဆက်ပြီးလုပ်သွားလို့မရနိုင်ဘူးလို့သမ္မတအိုဘားမားကပြောပါတယ်သို့တော်လည်းတကယ်လို့များရုရှားအနေနဲ့ကျွန်တော်တို့အပြင်နိုင်ငံ60ပါဝင်တဲ့ညောင်မောင်းတပ်ဖွဲ့နဲ့အတူတွဲပြီးလှုပ်ချင်တဲ့ဆန္ဒရှိတယ်ဆိုရင်နိုင်ငံရေးသဘောတူညီချက်တရရလာနိုင်ခြင်းရှိပါတယ်အဲ့ဒီသဘောတူညီမှုရအာဆက်ကိုဖယ်ရှားပြီးအဲ့ဒီနေရာမှာဘာသာရေးနဲ့မသက်ဆိုင်သူတွေအလဲလက်ဝါဒီတွေအင်အားစုတွေအားလုံးပါဝင်တဲ့ညောင်မောင်းအဖွဲ့ကအတူတွဲပြီးတိုင်းပြည်တွင်းမှာတည်ငြိမ်အေးချမ်းအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒါဟာကျွန်တော်တို့ရဲ့ညီမှန်းချက်ဖြစ်တယ်လို့လည်းသမ္မတဥပမာကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ VOA အမေရိကန်တန်ကနေကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုနားဆင်ခြင်းမရလိုက်သူတွေအတွက်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.0039လိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 11123တို့ကနေပြန်ပြီးတော့ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
ပေါ်ဟမင်းဖရန်စစ်ဟာလက်ရှိအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တီရှိယာနေရာမှာကက်သလစ်ဘာသာတရားပြန်ပေါ်အောင်18ရာစုနှစ်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့စပိန်သာသနာပြုဂျူနီပါရိုဆေရာကိုဝါရှင်တန်ဒီစီမြို့မှာရှိတဲ့ဘုရားကျောင်းမှာသုတော်စင်ပြုခဲ့ပါတယ်။ Basilica of the Immaculate Conception လို့ခေါ်တဲ့အဲ့ဒီဘုရားကျောင်းမှာပြုလုပ်တဲ့သုတော်စင်ဝတ်ပြုဆုတောင်းပွဲကိုတော့ဘုရားကျောင်းပြင်မှာကျင်းပမှာဖြစ်ပြီးပေါ်ဟမင်းကြီးကစပိန်ဘာသာတရားနဲ့စပိန်ဘာသာစကားနဲ့တရားဟောမှာဖြစ်ပါတယ်။ဒါဟာအမေရိကန်မြေပေါ်မှာပထမဆုံးအကြိမ်ဖြစ်သူတော်စင်ပြုတ်ပေးတာလည်းဖြစ်ပါတယ်တရုတ်ကုမ္ပဏီတွေဟာ Boeing Jet Layer အဆင့်300ကိုဝယ်ယူဖို့သဘောတူခဲ့တယ်လို့ Boeing ကုမ္ပဏီကထုတ်ပြန်ကြေညာခဲ့ပါတယ် Boeing 737 Layer အဆင့် 250 နဲ့ Korean Jet Layer အဆင့် 50 တို့ပါဝင်ပြီး Layer တွေရဲ့တန်ဖိုးဟာဒေါ်လာ 83 ဘီလီယံခန့်ရှိတယ်လို့ဆိုပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့ဟာ Washington DC Washington ပြည်နယ် Seattle မြို့မြောက်ဘက်မှာရှိတဲ့ Everest ဆက်ယုံရဲ့ဘိုးရင်ဝန်ထမ်း600ကိုမင်းကွန်းပြောကြားစဉ်အတွင်းမှာအခုလိုစံချိန်တင်လေရင်တွေဝယ်ယူမဲ့အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂမှာကျင်းပမဲ့နေပါလအထွေထွေညီလာခံအတွက်ကမ္ဘာခေါင်းဆောင်တွေတဖြည်းဖြည်းနဲ့ရောက်လာနေကြပါပြီ။ကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့90မြောက်အခါတမရနဲ့လည်းတိုက်ဆန်နေတဲ့ဒီအထွေထွေညီလာခံကိုနိုင်ငံပေါင်း150ကျော်ကခေါင်းဆောင်တွေတယောက်ကြမှာဖြစ်ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာလည်းနယူးယောက်မြို့မှာကျင်းပမယ့်အဲ့ဒီအထွေထွေညီလာခံမှာမင်းကွန်းပြောကြားဖို့ရှိပြီးတော့မြန်မာနိုင်ငံကတော့နိုင်ငံခြားရေးဝန်ကြီးဦးနာမောင်လင်းခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်။မလေးရှားအစိုးရပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့သက်ဆိုင်တဲ့ငွေကြေးခွာချမှုတွေပြုလုပ်နေတယ်ဆိုတဲ့ဆွဆွပြောဆိုမှုတွေနဲ့ပတ်သက်လို့ FBI အမေရိကန်ထောင်လိုင်းရေးဌာနကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်
။ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လင့်ပေးမှာဖြစ်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.